Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။ဇူလိုင်လ12ရက်တနင်္လာနေ့ညပြည်သူမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ1925 30မိနစ်နဲ့လန်လမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ကြသလိုပြည်သူမြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါလိမ့်ခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်တော်ဇော်ဝင်းလိုင်ကဆောင်ရွက်ပေးသွားပါမယ်။ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူအတံမင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်အမှုတချို့ကိုဒီကနေ့ထပ်မံကြားနာဆစ်ဆဲခဲ့တာမှာနောက်ထပ်ဆွဲချက်အသစ်တွေတင်လိုက်တာနဲ့အတူ
ဒေါ်သန်းကြီးကတော့ဆိုးရင်လည်းပေါ့ဗျာ။အဲ့တော့အဲ့ဒီဥစ္စာကိုသူကလူကြီးကပဲလူကြီးကိုအချင်းချင်းဟိုဝိုင်းဝန်းပြီးတော့ညီညွတ်ညံ့တဲ့တော်လာကြဖို့ပဲဖြစ်တော့ပေးတယ်လို့သူကပြောတယ်ဗျ။တော်တမလိုက်ဝင်းနေ
တယ်သူက။လက်ရှိမြန်မာနိုင်ငံမှာအရှိန်မြင့်ဖြစ်ပေါ်နေတဲ့ COVID တတိယလိုင်းအပေါ်ဆွေးရည်နေကြောင်းဒေါန်ဆန်းစုကြည်ရဲ့ပြောကြားချက်နဲ့အတူသတင်းပေးပို့ချက်ကိုနားဆင်ရပါမယ်။နောက်ပိုင်းမှာတော့မြန်မာနိုင်ငံအတွင်းက COVID လူနာတွေအောက်ဆီဂျင်ရဖို့အခက်အခဲရှိနေကြတဲ့အခြေအနေနဲ့စစ်ကောင်စီဘက်ကလည်းအောက်ဆီဂျင်ရဖို့ကြိုးပမ်းနေတဲ့အကြောင်းဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာ။ကြာကြေးလုံခြုံရေးအတွက်အရသားတွေကိုစစ်တင်တန်းပို့ချပေးထားကြောင်းစစ်ကောင်စီကပြောလိုက်တာနဲ့အတူလက်ရှိနိုင်ငံရေးပြောင်းလဲမှုတွေအပေါ်ပြည်တွင်းမှာရှိနေကြတဲ့အရင်းကြာဒုက္ခတွေရဲ့အမြင်သဘောထားစတဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးတော့ပါမယ်။နောက်ပိုင်းအပတ်စဉ်ကဏ္ဍတွေမှာတော့သတင်းတောက်မတ်စုစီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုတင်ဆက်ပေးတော့ပါမယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်ခွန်ညိုနဲ့အလိမ္မာတို့ကတင်ပြပေးကြပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုးလာပြီးသေဆုံးနှုန်းလည်းများလာတဲ့အတွက်ဖမ်းဆီးခံနေရတဲ့ဒေါအောင်ဆန်းစုကြည်ကမြန်မာလူထုအတွက်စိုးရိမ်ပူပန်နေတယ်လို့ရှေ့နေဖြစ်သူကပြောပါတယ်။ကိုဗစ်ရောဂါထိန်းချုပ်ရေးအတွက်လူထုအချင်းချင်းညီညွတ်ဖို့ပန်ကြားတယ်လို့လည်းရှေ့နေဦးခမောင်စောကပြောပါတယ
်။ဒေါအောင်ဆန်းကြီးကတော့စိုးရိမ်နေပေါ့ဗျာ။အဲ့တော့အဲ့ဒီဥစ္စာကိုလူထုကပဲကိုအချင်းချင်းဝိုင်းဝန်းပြီးတော့ဟိုဟာညီညွတ်ညံ့တဲ့တော်လာကြဖို့ပဲဖြစ်တော့မယ်ထင်တယ်လို့သူကပြောတယ်ဗျာ။တော်တော်များများဝင်နေရတယ်သူအဲဆူတောင်းတဲ့အကြောင်းသူအဲနေတိုင်းမြစ်တာပို့တဲ့အကြောင်းအဲ့ဒါတွေပြောတော့ပါပဲသူက
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ဟာဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းပြီးကလေးကဖမ်းဆီးထိန်းသိမ်းခံထားရပြီးတဘာဝဘေးရန်စီမံခန့်ခွဲမှုဥပဒေချိုးဖောက်မှုအပါအဝင်စွဲချက်တော်များများနဲ့ရင်ဆိုင်နေရပါတယ်COVID-19 နဲ့တိစုံမှုနှုန်းနေ့စဉ်မြင့်တက်လာနေတာကြောင့်ရန်ကုန်နဲ့ပဲခူးတိုင်းတွေမှာအိမ်ပြန်မထွက်ဖို့ကန့်သတ်မိန်ကိုဒီကနေ့ဇူလိုင်လ12ရက်နေ့ကစပြီး18မြို့နယ်မှာထပ်တိုးထားပါတယ်။ဒါကြောင့်နိုင်ငံတော်ဝန် Stay at home အိမ်မှာပဲနေကြဖို့ကန့်သတ်တဲ့မြို့နယ်ပေါင်း60ကျော်သွားပါပြီ။လက်ရှိအချိန်တွေမှာအောက်ဆီဂျင်အချိန်မီမရတာနဲ့လုံလောက်မှုမရှိတာတွေကြောင့်တိစုံရတဲ့ COVID လူနာတွေများလာနေတဲ့အကြောင်းအကူအညီပေးနေတဲ့စေတနာဝန်ထမ်းတွေနဲ့ကျန်းမာရေးကျွမ်းကျင်သူတွေကပြောကြပါတယ်။COVID-19 ရောဂါတွေအတွက်အောက်ဆီဂျင်ရှားပါးတဲ့အခက်အခဲတွေကြုံနေရတဲ့အချိန်မှာပုဂ္ဂလိကအောက်ဆီဂျင်စက်ရုံတွေကိုထုတ်လုပ်ခွင့်ပိတ်ပင်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေသလိုတချို့ဆက်တွေကိုစီးပွားကူးတိုင်းဝန်ကြီးဌာနကတွင်းခွင့်မပေးဘူးဆိုတဲ့သတင်းတွေထွက်နေတာနဲ့ပတ်သက်လို့လည်းမဟုတ်မှန်တဲ့အကြောင်းစစ်ကောင်စီဘက်ကညှင်းဆိုထားပါတယ်။အောက်ဆီဂျင်နဲ့ပတ်သက်ပြီးပုဂ္ဂလိကပိုင်ဆိုင်မှုတချို့ကန့်သတ်တာကိုတော့စစ်ကောင်စီဘက်ကဝန်ခံပြောဆိုထားပြီးဒါဟာလိုအပ်ချက်အရလုပ်တာဖြစ်တယ်လို့ခြေပပြောဆိုထားပါတယ်ရှင်။အိန္ဒိယမှာနေ့စဉ်ကိုဗစ်ကူးစက်နှုန်းတနင်္ဂနွေနေ့က4,000အောက်ကိုကျသွားပြီးဒီကနေ့တနင်္လာနေ့မှာလည်း24နာရီတွင်ပိုးတွေ့တည်ပြုလူနာ 38,145 ရောက်ရှိခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။တောင်ကိုရီးယားမှာတော့တနင်္ဂနွေနေ့မှာတည်ပြုလူနာသစ် 1,100 အထိတိုးလာတာကြောင့်ကူးစက်မှုအသစ်တွေပြန့်နှံ့မှုထိန်းချုပ်နိုင်ဖို့မြို့တော်ဆိုးနဲ့အနာဝန်ကျင်ဒေသတွေမှာကန့်သတ်တားမြစ်ချက်အသစ်တွေချမှတ်ခဲ့ပါတယ်။ယူဂန်ဒါနိုင်ငံဝန်ကြီးခရစ်ဘာယွန်မွန်စီကတော့သူတို့တိုင်းပြည်မှာကိုဗစ်ကာကွယ်ဆေးဝယ်ဖို့ပတ်စံရှိပေမဲ့အနောက်နိုင်ငံတွေဟာသူတို့နိုင်ငံသားတွေအတွက်ပဲအလေးထားနေကြပြီးအာဖရိကနိုင်ငံသားတွေအတွက်ဂရုမစိုက်တာကြောင့်ဆေးဝယ်ဖို့အခက်တွေ့နေတယ်လို့ပြောလိုက်ပါတယ်။ချမ်းသာတဲ့နိုင်ငံကြီး10ခုမှာပဲလူဦးရေရဲ့80%ရာခိုင်နှုန်းကိုကာကွယ်ဆေးအပြည့်ထိုးပေးနိုင်ပြီးဒါကိုကြံတဲ့ကမ္ဘာဒေသအများစုကစောင့်ကြည့်နေကြရယုံသာရှိနေသေးတဲ့အကြောင်းဒါဟာကာကွယ်ဆေးရရှိမှုမမျှတာတာတရားမမျှတာတာတွေကိုတွေ့မြင်နေရတာဖြစ်ကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကလည်းပြောခဲ့တာပါကမ္ဘာတစ်လွှားကနိုင်ငံတွေကိုယ့်ပြည်သူတွေကိုကာကွယ်ဆေးရဖို့အသေးအံကြိုးစားနေကြတဲ့အချိန်မှာယောဂကာကွယ်မှုစွမ်းရည်မြင့်တဲ့အနေနဲ့တတိယတစ်ချိန်ထပ်တိုးပြီးကာကွယ်ဆေးထိုးဖို့စဉ်းစားချိန်တန်ပြီလို့ Pfizer ကာကွယ်ဆေးကုမ္ပဏီကြီးကပြောပါတယ် ဒါပေမဲ့လည်းအမေရိကန်ယောဂါကူးစက်မှုထိန်းချုပ်ကာကွယ်ရေးဗဟိုဌာန CDC နဲ့အစားအသောက်နဲ့ဆေးဝါးကုကဲရေးဌာန FDA တို့ကတော့အခုထိအမေရိကန်ပြည်သူတွေအနေနဲ့ကာကွယ်ဆေးနောက်တစ်လုံးထပ်ထိုးပေးဖို့လိုအပ်တယ်လို့မယူဆသေးကြောင်းပြောပါတယ်ရှင်ဥရောပအားလိုက်ရဲ့ခရီးထွက်သူတွေဟာကမ္ဘာမြောက်ဖက်ချမ်းဒေသတွေမှာဒီနှစ်တော့လွတ်လွတ်လပ်လပ်ခရီးသွားလာခွင့်ရတော့မယ်လို့မျှော်လင့်ခဲ့ကြပေမဲ့ဥရောပရဲ့တောင်ပိုင်းမှာအိန္ဒိယမှာစတွေ့ခဲ့တဲ့ Delta ကူးစက်မြန်ဗီဇမျိုးကွဲကိုရိုနာဗိုင်းရပ်စ်သစ်ပြန့်နှံ့ကူးစက်မှုကိုဟန့်တားနိုင်ဖို့တားမြစ်ချက်သစ်တွေပြန်ပြီးတော့ချမှတ်လာနေကြပါတယ်။ Spain, Portugal, Greece, Cyprus နဲ့ Malta တို့ဟာဒီနှစ်စောပိုင်းကခရီးသွားလာခွင့်ပထမဆုံးပြန်ခွင့်ပေးခဲ့ကြတဲ့နိုင်ငံတွေဖြစ်ပေမဲ့အခုတော့အသုံးအများဆုံး Pfizer နဲ့ AstraZeneca ကာကွယ်ဆေးတွေအပြည့်အဝထိုးမထားတဲ့အားလက်ရဲ့ခရီးထွက်သူတွေပေါ်ပြည်ဝင်ခွင့်တင်းတင်းကြပ်ကြပ်ပိတ်ပင်ထားပါတယ်။ပြင်သစ်နဲ့ဂျာမနီတို့ကလည်း Spain နဲ့ Portugal နိုင်ငံတွေစီအားလက်ရဲ့ခရီးမထွက်ကြဖို့ပြည်သူတွေကိုသတိပေးထားပါတယ်။ဂျာမနီကစိုးရိမ်စရာနိုင်ငံတဲ့ Cyprus ကိုထပ်ဖြေလိုက်ပြီးကာကွယ်ဆေးထိုးမထားတဲ့ဂျာမန်နိုင်ငံသားတွေအဲ့ဒီဒေသကပြန်လာရင်ကိုယ့်ဘာသာတည်ကြားခွဲပြီးစောင့်ကြည့်ကြရမှာဖြစ်ပါတယ်။ဥရောပတိုက်တဲ့ကူးစက်မှုအသစ်တွေတိုးလာတဲ့အထက်မှာတော့ပြီးခဲ့တဲ့သတင်းပတ်အတွင်းပြင်သစ်မှာနှစ်ဆနီးပါးတက်သွားပါတယ်။ Delta မျိုးကွဲဗိုင်းရပ်စ်ဟာတခြားကိုရိုနာမျိုးကွဲတွေထက်60ရာခိုင်နှုန်းကျော်ပိုးပြီးတော့ကူးစက်နိုင်တဲ့အကြောင်းဥရောပယောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးကသတိပေးထားပါတယ်ရှင်။ရန်ကုန်မြို့အင်းစိန်အချင်းထောင်မှာဖမ်းဆီးခံထားရတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုကော်မတီဝင်ဦးညံဝင်းဟာကိုဗစ်ကာယောဂါကူးစက်နေတဲ့အတွက်ရန်ကုန်စည်ယုံကြီးအထူးကုသဆောင် ICU မှာကုသမှုခံယူနေရကြောင်းသူရဲ့ရှင်နေဒေါ်စန်းမာလာညွန့်ကအခုလိုပြောပါတယ
် ICU ထဲမှာဟုတ်တယ်ဆရာရဲ့ညီအငယ်ဆုံးကတော့ဆရာနဲ့ပြောရပြီတဲ့အဲ့တော့အခုကျင်းစားနေတယ်ကလည်းတော့မရှိဘူးပေါ့နော်ဘလို့ဖြစ်တဲ့ဆိုတော့တေးသာမမေးရတည်းဘယ်မနေ့ကတော့ရောက်တယ်ဆိုတော့လေအမနေပြီးရောမှာလည်းရှိသေးတယ်ဆိုတော့မနေ့ပြန်ပြီးမှာပဲအမဆရာစီသွားလို့ရအောင်သူကကိစ္စနေရလဲလုံးချင်းရရုံမထုတ်ဘူးလေအနည်းနာနေရမထုတ်တာအဲ့ဒါတော့အမဆရာနဲ့တွေ့မှာပဲအစိုးရအောင်ပုံပြီးတော့မှာ
ဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက် NLD ဗဟိုကော်မတီဝင်လက်ဖြင့်ပြောခွင့်ရသူလက်ဖြစ်တဲ့ဦးညာဝင်းကိုဖမ်းဆီးထားခဲ့ပြီးအများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြတ်အောင်လှုံ့ဆော်မှု905ခခွေနဲ့တရားစွဲထားတာပါအင်းစိန်ကျင်းထောင်ကနေမကြခင်ကလွတ်မြောက်လာသူတချို့မှလည်းကိုဗစ်ကပ်ရောဂါကူးစက်နေတာကိုစစ်ဆေးတွေ့ရှိထားပါတယ်ရှင
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15653ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335နဲ့စနေတင်းငွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တနင်္လာနေ့ည VOE ရဲ့ဒေတာရင်းသတင်းလာတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မအလေးမှာပါ။ဟေဒီနိုင်ငံမှာသမရဂျိုဗနယ်မိုယီစ်လှုပ်တံခံရပြီးနောက်လုံခြုံရေးအခြေအနေနဲ့တခြားလိုအပ်ချက်တွေကိုအကဲဖြတ်စစ်ဆေးဖို့အမေရိကန်ပြည်ထောင်စုကအဖွဲ့တစ်ဖွဲ့မနေ့ကစီလိုလိုက်ပါတယ်။ဒီအဖွဲ့မှာဘယ်အစိုးရအေဂျင်စီတွေပါဝင်နေဆိုတော့ချက်ချင်းရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဟေဒီမှာဖြစ်ပျက်နေတဲ့ဆုပ်ဆွေးမှုတွေနဲ့ကတောင်ကနေအနေထားမှာအမေရိကန်ပြည်ထောင်စုအနေနဲ့လက်ရှိအနေထားထက်ပိုပြီးပါဝင်မယ်မပါဝင်ဘူးဆိုတဲ့ဆုံးဖြတ်ချက်တစ်စုံတရာမချခင်အခုဆေးလွှတ်လိုက်တဲ့အဖွဲ့ကသမ္မတဂျိုးဘိုင်ဒန်ကိုပြန်အစည်းအဝေးခံမယ်လို့အမေရိကန်အကြီးအကဲအရာရှိတဦးကရိုက်တာသတင်းဌာနကိုပြောပါရယ်။သမ္မတမိုယီစ်လှုပ်ကြံခံရပြီးတဲ့နောက်ဂျိုကြားပေါ်ပေါက်နေတဲ့ဟေဒီကအကြမ်းဖက်မှုတွေကိုနှိမ်နှင်းဖို့အမေရိကန်စစ်တပ်တပ်ဖွဲ့တွေဆစ်လွတ်ပေးရေးဟေဒီဘက်ကစစ်ဆော့ပိုင်းကတောင်းဆိုထားတာကိုတော့အမေရိကန်ပြည်ထောင်စုကညင်ပယ်ထားပါတယ်။သမ္မတမိုယီစာဖော်ဒိုပရင်စ်မြို့တော်သူ့နေအိမ်မှာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတနက်နဲ့ပြစ်တက်လှုပ်ကြံခံခဲ့ရတာပါ။ဒီလှုပ်ကြံမှုမှာအမေရိကန်နိုင်ငံသားနှုတ်ဦးနဲ့ကိုလံဘီယာနိုင်ငံသား26ဦးပါဝင်ပတ်သက်နေတယ်လို့ဟေဒီရဲ့ဘက်ကစွပ်စွဲပြောဆိုထားပါတယ်။ဟေဒီအရေးအတွက်ဒေတာရင်းကလက်တွဲဘက်နိုင်ငံတွေကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ညှိနှိုင်းသွားမယ်လို့အမေရိကန်အစိုးရဘက်ကပြောထားပါတယ်ရှင်။အာဖဂန်စစ်ပွဲကိုအဆုံးသတ်လိုက်ပြီးဆိုတဲ့သဘောနဲ့အာဖဂန်ကအမေရိကန်တပ်တွေကိုကြီးကြပ်တဲ့အမေရိကန်တပ်မှုဗိုလ်ချုပ်ကြီးအော့စတင်မီလာဟာအခုဒီနေ့တနင်္လာနေ့မှာသူ့တာဝန်ကိုပြန်လည်ရုပ်သိမ်းမှာဖြစ်ပါတယ်။အာဖဂန်မှာအမေရိကန်တပ်တွေရုပ်သိမ်းနေတဲ့ချိန်ထဲမှာတော့တစ်ဖက်မှာဂျာလီဘန်တပုံတွေပြန်အရှင်ရအားကောင်းလာနေပါတယ်။အာဖဂန်ကအမေရိကန်တပ်တွေတည်ရှိမှုနောက်ဆုံးတရားဝင်သတ်မှတ်ထားတဲ့ဩဂတ်လ31ရက်နေ့မတိုင်ခင်ဗိုလ်ချုပ်ကြီးမီလာဟာအာဖဂန်မြေပြင်မှာအမေရိကန်တပ်တွေကိုကြီးကြပ်ရတဲ့ကျယ်လေးပွင့်တက်နောက်ဆုံးဗိုလ်ချုပ်ကြီးဖြစ်ပါလိမ့်မယ်။ ဩဂတ်စ်လ31ရက်နေ့လုံးမဲ့တရားဝင်တပ်ရုပ်ခန်းနာဟာအာဖဂန်နစ္စတန်မှာအမှုထမ်းခဲ့တဲ့အမေရိကန်စစ်မှုထမ်းဟောင်းတွေတက်ရောက်နိုင်ဖို့အခက်အခဲတွေရှိလာနိုင်ပါတယ်။ဒါ့အပြင်တာလီဘန်တွေကနယ်မြေချဲ့ထွင်သိမ်းပိုက်မှုတွေရှိလာတာကြောင့်အနောက်နိုင်ငံတွေကြောထောက်နောက်ခံပေးထားတဲ့အာဖဂန်အစိုးရအနေနဲ့နိုင်ငံကိုဆက်ပြီးထိန်းထားနိုင်ပါမလားဆိုတာလည်းမရေမရာရှိနေပါတယ်။အမေရိကန်မရိန်းတပ်ဖွဲ့ဗိုလ်ချုပ်ကြီးခန်းနစ်မက်ကန်စီကတော့အာဖဂန်နစ္စတန်၊အီရန်နဲ့ဆီးရီးယားအပါအဝင်အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုအမေရိကန်ရဲ့အနာဂတ်အကူအညီတွေပေးဖို့ခပ်ဘူးမျိုးစီသွားခဲ့ပါတယ်။တာလီဘန်နဲ့အာဖဂန်သမ္မတအက်ရက်ဂန်နီအစိုးရကြားငြိမ်းချမ်းရေးသဘောတူညီချက်တစ်ခုနဲ့အဆုံးသတ်ဖို့မအောင်မြင်ခဲ့တဲ့အတွက်တာလီဘန်တွေဘက်ကစီရေးအရာဖြည့်ရှင်းဖို့ကြိုးပမ်းလာပုံရတယ်လို့ဗိုလ်ချုပ်ကြီးမက်ကန်စီကတတိပေးခဲ့ပါတယ်။ပြည်내မျိုးတော်အတွက်လုံခြုံရေးအန္တရာယ်ရှိတယ်လို့သူကသတိပေးခဲ့ပြီးအမေရိကန်ကြောထောက်နောက်ခံပေးထားတဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကအဲ့ဒီနေရာတွေကိုပြင်းပြင်းထန်ထန်ခုခံဖို့စိတ်ပိုင်းဖြတ်ထားတယ်လို့ပြောပါတယ်။တောင်အာဖရိကသမ္မတဟောင်းဂျေကော့ဘ်ဇူမာအပေါ်ချမှတ်ထားတဲ့ထောင်ဒဏ်အပြစ်ပေးမှုအယူခံဝင်တာကိုတရားရုံးကနေဒီနေ့တင်းလင်းလာနေကြားနာပါတယ်။သမ္မတဟောင်းဇူမာကိုထောင်ဒဏ်ချမှတ်တာနဲ့ပတ်သက်လို့တောင်အာဖရိကနိုင်ငံမှာဆန္ဒပြမှုတွေဖြစ်ပေါ်နေပါတယ်။အသက်89နှစ်အရွယ်သမ္မတဟောင်းဂျေကော့ဘ်ဇူမာကိုဖွဲ့စည်းပုံဆိုင်ရာတရားရုံးကနေမျက်ကွယ်ထောင်ဒဏ်အမိန့်ချမှတ်တာဟာမသင့်လျော်ဘူးဆိုပြီးသူရှင်နေတွေကတရားရုံးမှာအယူခံတင်တောင်းဆိုခဲ့တယ်လို့ရိုက်တာသတင်းကရေးပါတယ်။2018ခုနှစ်အထိတာဝန်ယူခဲ့တဲ့သူ့ရဲ့ကိုနှစ်တာကာလတာဝန်ထမ်းဆောင်စဉ်ကာလအတွင်းလက်ပေးလက်ယူကိစ္စတွေနဲ့ပတ်သက်ပြီးစွပ်စွဲချက်တွေကိုစစ်ဆေးခံဖို့မစ္စတာဇူမာကတရားရုံးကိုမလာရောက်တဲ့အပေါ်တရားရုံးကိုမထီမဲ့မြင်ပြမှုနဲ့ထောင်ဒဏ်15လအမိန့်ချခဲ့ပါတယ်။ဒီအတွက်သူ့မွေးရမည်ခွာဇူလူနှစ်ထားရှိအကျဉ်းတော်ကိုမစ္စတာဇူမာပြီးခဲ့တဲ့အပတ်တုန်းကတွားခဲ့ရပါတယ်။သူအကျဉ်းချနေချိန်မှာကိုဗစ်ကရောဂါကူးစက်ခံရနိုင်တယ်လို့လည်းသူ့ရဲ့ရှင်နေတွေကခြေပပြောဆိုပါရယ်။အာဖရိကသမ္မတဟောင်းဇူမာဟာသူ့ပေါ်ဆွဆွဲထားတာတွေကိုညှင်းဆိုခဲ့ပြီးစုံစမ်းမှုတွေကိုလက်ခံဖို့လည်းညှင်းခဲ့ပါရယ်။တရုတ်နိုင်ငံရဲ့စိုက်ဘာလုံခြုံရေးလုပ်ငန်းကိုချဲ့ထွင်ဖို့တုံးနေကြမဲ့စီမံကိန်းတစ်ခုကိုတနင်္လာနေ့မှာတရုတ်နိုင်ငံရဲ့ဤပညာဝင်ကြီးဌာနကကြေညာခဲ့ပါရယ်။ဒီလုပ်ငန်းဟာအမေရိကန်ဒေါ်လာ38ဘီလီယံကျော်ကုန်ကြလိမ့်မယ်လို့ Reuters သတင်းဌာနကခန့်မှန်းထားပါရယ်။DD Global ကုမ္ပဏီကြီးရဲ့လုပ်ငန်းတွေကိုတင်ကြလိုက်ပြီးနည်းပညာဆိုင်ရာကိစ္စတွေမှာတရုတ်ကချုပ်ကန်လာချိန်မှာပဲအခုလိုမဟာဗျူဟာတရုတ်ကိုတရုတ်အစိုးရစက်မှုနဲ့တရင်အချက်လက်နည်းပညာဝင်ကြီးဌာနကနေထုတ်ပြန်ပြောဆိုလိုက်တာပါ။တဲယူပို့ဆောင်ရေးလုပ်ငန်းဆိုင်ရာ DD App ဝန်ဆောင်မှုကိုတုံးတဲ့သူတွေရဲ့အချက်အလက်တွေကိုဘလို့ထိမ့်သိမ့်တယ်လဲဆိုတာနဲ့ပတ်သက်ပြီးတရုတ်အာဏာပိုင်တွေကစုံစမ်းစစ်ဆေးနေချိန်မှာပဲအဲ့ဒီ Mobile Phone App ကိုပြည်ရင်းမှာဖယ်ရှားဖို့တရုတ်ဆိုင်ဘာလုံခြုံရေးဆိုင်ရာစီမံခန့်ခွဲမှုဌာနကအမိန့်ထုတ်ခဲ့ပါတယ်။အခုနောက်ပိုင်းကုမ္ပဏီရဲ့အစုရှယ်ယာဈေးကွက်တွေလည်းထိုးကျသွားပါတယ
်။နောက်ဆုံးရသတင်းတွေကိုမခွာညုံနဲ့အလိမ္မာတို့ကတင်ပြပေးခဲ့ကြတာပါခင်ဗျာ။ VOA American တန်ကနေတင်းတင်းလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပြပွဲချက်တွေတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့ဒေါင်ဆန်းစုကြည်အမှုကြားနာတဲ့သတင်းနဲ့စပါမယ်။နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကိုစစ်ကောင်စီကအာဂရီလိုက်စားမှုနဲ့နောက်ထပ်အမှု၄မှုထတ်တိုးတရားစွဲလိုက်ပါတယ်။အဲ့ဒီထတ်တိုးအမှု၄မှုထဲမှာမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်နဲ့အတူဆွဲဆိုလိုက်တဲ့အမှုတစ်ခုလည်းပါတယ်လို့သူရှင်းနေတွေကပြောပါတယ်။အရင်ကဆွဲထားတဲ့အမှုတွေကအမှုနှစ်ခုကိုလည်းနေပြည်တော်တည်တံ့တရားရုံးမှာဒီကနေ့ဇူလိုင်လ12ရက်နေ့မှာစစ်ဆေးခဲ့တာမှာတရားဆွဲသူတွေဘက်ကဥပဒေနဲ့မညီနဲ့လှုပ်ခဲတာတွေတွေ့ရတယ်လို့ဆိုပါတယ်။ဒေါန်ဆန်းစုကြည်အမှုကြောင့်နောက်ဆုံးရထားသမျှရန်ကုန်ကလာတဲ့တရင်ကိုတော့မခင်ဖြူထွေးကပြောပြမှာပါခင်ဗျာ
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55ချိုးဖောက်မှုနဲ့စစ်ကောင်စီကအမှု၄မှုထက်တိုးတရားစွဲလိုက်ပါတယ်။ထက်တိုးအမှု၄မှုမှာတမှုကမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစွန်မြင့်မောင်နဲ့အမှုတွေတစ်ခုဖြစ်ပြီးအမှုတွေအကြောင်းအသေးစိတ်ကိုလောလောဆယ်မသိရသေးဘူးလို့ဒေါန်ဆန်းစုကြည်ရဲ့အကျိုးဆောင်ရှေ့နေတရားလွှတ်တော်ရှေ့နေကြီးဥက္ကမောင်စောကအခုလိုပြောပါတယ်
။တင်ရဒီနေ့ပဲမလဲတင်ကျွန်တော်တို့ပါပါလိမ့်မယ်။သိချင်ရမယ်။အဲ့ဒါကကျွန်တော်တို့ကိုမန္တလေးမှာရအားလုံးမျိုးကျွန်တော်မသိသေးဘူးနော်
။နောက်နေ့ရုံးပါတစ်ခက်နှစ်ရက်နေပြန်มาတဲ့ကျွန်တော်ပြင်နေရတရားလို့တော့တိုင်းတရားတော့မှပြန်လာမသိဘူး။အဲ့ဒါအဲ့လိုလုပ်ကလာလုပ်မလာတော့မသိဘူး။ဒါပေမဲ့အတိအကျမသိသေးဘူး။ရုံးအမှုများပါတူရုံးလို့မသိသေးဘူး။ဒါပေမဲ့ကျွန်တော်ကပါလာဦးကြောင်းယူခောင်းတယ်။ညကျသူ့ကလည်းမထူယူကြဘူးပေါ့ဗျာ။ယူရ22ရက်နေကြာစုံစမ်းပြီးတော့တော့တရားမှမရတော့ဘူး။ဟုတ်ကဲ့ဒေါက်တာဇော်မြင့်မောင်နဲ့တွေ့တာတမှုပါတယ်ဗျာ။ဟုတ်ကဲ့ကျွန်တော်အမှုကြီးရိုင်းမှာကျန်တာလည်းကျွန်တော်လည်းမသိဘူး တန်းစီပိုင်းတရားလွတ်တော်မှာစစ်မယ်ဆိုရင်တော့အဲ့ဒီလူတွေကိုအိမ်မလေးတိုက်မှာပြန်မှာပေါ့
ဒီမှုတွေနဲ့ပတ်သက်လို့မနေ့ပြန်ယုံကြည်မှာရှင်းနေအဖွဲ့ကအမှုတွေကိုကိုစားပြုမဲ့ပါဝါယူရမှာဖြစ်ပါတယ်တွန်ဆန်းစုကြည်ကိုအစောပိုင်းတုန်းကလည်းအာဂရိလိုက်စားမှုတမှုနဲ့တရားစွဲထားတဲ့အတွက်အခုဆိုရင်အာဂရိလိုက်စားမှုစုစုပေါင်း၅မှုဖြစ်သွားပါတယ်ရန်ကုန်တိုင်းဝန်ကြီးချုပ်လက်ထိုးတဲ့အနေနဲ့ပေးတဲ့အမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီအခောက်ရွှေ9ပိတ်တာကိုတွန်ဆန်းစုကြည်လက်ခံယူခဲ့တာအပြင်တွန်ဆန်းစုကြည်ဥက္ကဋ္ဌဖြစ်နေတာဝန်ယူထားတဲ့ဒေါခင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်တဲ့ရန်ကုန်နဲ့နေပြည်တော်တို့မှာမြေနေရာတွေအဆောက်အဦတွေနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ကရာထူးအာဏာကိုအလွဲသုံးစားလုပ်တဲ့အကြောင်းအာဂရိလိုက်စားမှုကော်မရှင်ကတွေ့ရှိထားတယ်လို့ဆွဆွဲပြီးဇွန်လကတရားစွဲခဲ့တာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ဟာအစောပိုင်းတုန်းကတရားစွဲဆိုခံထားတဲ့အမှုတွေကပို့ကုန်သွင်းကုန်ဥပဒေနဲ့ဆက်သွယ်ရေးဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုတွေအတွက်လည်းဒီကနေ့နေပြည်တော်အထူးတရားရုံးမှာစစ်ဆေးပါတယ်။ပို့ကုန်သွင်းကုန်အမှုနဲ့ပတ်သက်လို့တပ်တွေကိုအပြန်အလှန်မေးခွန်းထုတ်စစ်ဆေးခဲ့တာမှာဒေါ်ဆန်းစုကြည်ဖမ်းဆီးတဲ့နေ့ကစစ်တပ်ကနေအိမ်ထဲဝင်ရောက်ရှာဖွေတာမှာရှာဖွေဝရမ်းမပါခဲ့ဘူးဆိုတာစစ်ဆေးသိရတယ်လို့ဦးခမောင်စောကပြောပါတယ်။ဒါဟာဥပဒေနဲ့မညီညွတ်တဲ့လှုပ်ဆောင်မှုဖြစ်တယ်လို့ရှေ့နေဦးခမောင်စောကပြောပါတယ်
။ဒေါ်ဆန်းစုကြည်လက်မှတ်တိုးတာတဲ့ရှာဖွေပုံရံမရှိရဒီအမှုတွေလည်းမှာလေ။အဲ့တော့ဒေါ်ဆန်းစုကြည်ကပြောတာသူ့ကိုတဲ့အဲ့ဒီပစ္စည်းတွေတွေ့တယ်လို့ပြောတယ်။နောက်ကဘာမှမဖြစ်ရှင်းခိုင်ဘူး။ဘာမှလည်းဟောမဖြစ်ဘူးပေါ့ဗျာ။အဲ့လိုပြောထားတယ်ကြီး။ဒါဆိုလို့ရှိရင်ဒါရှာဖွေတဲ့ဝရံမပါဘူး။နောက်ကရှာဖွေပုံစံကိုအိမ်ပိုင်ရှင်ကိုလက်မှတ်ထိုးခိုင်းတာမရှိဘူး။ဒါကျွန်တော်တို့ကသိရတာပေါ့။သိချာတော့အဲ့ဒီအပေါ်မှာပြီးပြီးတော့သူ့ကိုဆက်ထားပါဒီနေ့။ဆက်တဲ့အခါကျတော့ဒီတဲ့ဝရံမပါဘူး။နောက်ကရှာဖွေပုံစံကိုအိမ်ပိုင်ရှင်ကိုလက်မှတ်ထိုးခိုင်းတာမရှိဘူး။အဲ့ဒီအချက်ကိုကျွန်တော်တို့လူချင်းသာယူတာပါဗျာ။ဒေါ်ဆန်းကြီးရမှုကဘလို့ထိရောက်မလဲဆိုတော့အဲ့ဒီရှာတွေ့တာဘလို့ရှာတွေ့တယ်လေ။နီလန်းတကြရှာရဲ့လားပေါ့ဗျာ။ရှာဖွေတာနီလန်းကြမှာလေတွေ့ရှိခြင်းကိုကျွန်တော်တို့ကဖြည့်ရှင်းရတာ။အိမ်ရှင်တို့ကလည်းတွေ့ခံတဲ့သူကဖြည့်ရှင်းဖို့တာဝန်ရှိတာ။
ဒေါ်ဆန်းစုကြည်ကိုတရားစွဲဆိုထားတဲ့သဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေချိုးဖောက်တဲ့အမှုနဲ့နှမှုသမရဝင်းမြင့်အပေါ်စွဲဆိုထားတဲ့အလားတူအမှုတွေကိုလည်းဒီကနေ့စစ်ဆေးပါတယ်။ဦးဝင်းမြင့်နဲ့ဒေါ်ဆန်းစုကြည်တို့ရဲ့အမှုတွေအတွက်တရားရုံးကဆင့်ခေါ်ထားတဲ့တက်သေးတယောက်ကတော့ COVID ရောဂါဖြစ်နေတဲ့အတွက်ဒီကနေ့တရားခွင်ကိုမလာနိုင်ပါဘူး။နိုင်ငံတော်က COVID ရောဂါကူးစက်မှုတွေတစားစားမြင့်တက်လာနေတဲ့အခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့သမရတို့ကပြည်သူတွေအတွက်စိုးရိမ်မကင်းဖြစ်နေကြတယ်လို့ဦးခမောင်စောကပြောပါတယ်။ပြည်သူတွေအချင်းချင်းရိုင်းပင်းကူညီပြီးကာကွယ်ခုခံသွားကြဖို့ပြည်သူတွေကိုဒေါ်ဆန်းစုကြည်ကမှာကြတယ်လို့လည်းပြောပါတယ
်။ဒေါ်ဆန်းစုကြည်ကတော့တော်ဆိုးရင်လည်းပေါ့ဗျာ။အဲ့တော့အဲ့ဒီဥစ္စာကိုသူကလူထုကပဲလူထုကပဲကိုအချင်းချင်းဟိုဝိုင်းဝင်းပြီးတော့ဟိုအညီညွတ်ညွတ်နဲ့တွန်းလာကြဖို့ပဲဖြစ်တော့မယ်ထင်တယ်လို့သူကပြောတယ်ဗျာ။ဟိုတမလာကြီးဝင်းမြင့်ကလည်းသူအဲ့ဒီဆူတောင်းတဲ့အကြောင်းသူအဲ့ဒီဟိုနေတိုင်းပြစ်တာပို့တဲ့အကြောင်းအဲ့ဒါလေးပြောတော့ပါပဲသူက
။ဒေါ်ဆန်းစုကြည်ဟာအစောပိုင်းကအာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပို့ကုန်သွင်းကုန်ဥပဒေဆက်သွယ်ရေးဥပဒေသဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေနိုင်ငံတော်လှုပ်ရွတ်ချက်အဥပဒေပေါက်ကြားမှုအပါအဝင်အမှုပေါင်း9မှုနဲ့ဆွဆွဲခံရပြီးတရားရင်ဆိုင်ရတာဖြစ်ပြီးဒီကနေ့နောက်ထပ်ထပ်တိုးလိုက်တဲ့အမှု4မှုနဲ့ပေါင်းရင်တော့စုစုပေါင်းအမှု17မှုနဲ့ရင်ဆိုင်ရတာဖြစ်ပါရဲ့ရှင်
။ကွန်ပျူတာပြောပြခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ COVID တက်တရာလိုက်နဲ့ဆက်နွယ်တဲ့သတင်းတွေကိုတင်ပြပေးတော့ပါမယ်။ကိုဗစ်ဒီပြူလူနာနဲ့တန်တရာလူနာတွေအတွက်အောက်ဆီဂျင်အလုံလောက်မရှိတဲ့ပြဿနာမြန်မာနိုင်ငံမှာအတော်လေးကြီးမားနေပါတယ်။ဆေးရုံဆေးကန်းနဲ့ပရဟိတအသင်းအဖွဲ့တွေအများဆုံးရှိတဲ့ရန်ကုန်မြို့မှာတောင်အောက်ဆီဂျင်ဘူးတွေလိုတလောက်မရနိုင်တော့တဲ့အခြေအနေကိုရင်ဆိုင်နေရပါတယ်။အတော်လေးလိုအပ်နေကြတဲ့အောက်ဆီဂျင်ဘူးပြက်လက်နေတဲ့အကြောင်းရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုတော့မဆွမွန်ကပြောပြမှာပါခင်ဗျာ
။မြန်မာနိုင်ငံမှာဆေးရုံချုပ်ရေးကောင်စီလက်ထက်ကျန်းမာရေးဝန်ဆောင်မှုအပြည့်အဝမပေးနိုင်တဲ့အခြေအနေမှာCOVID-19 ကပ်ရောဂါတတိယလိုင်းရိုက်ခတ်တဲ့အတွက်ဒီတန်းကိုနိုင်ငံတဝန်းအတော်လေးကိုခံနေကြရပါတယ်။စစ်ဆေးနိုင်တဲ့ဓာတ်ခွဲနမူနာတွေကကိုဗစ်အတီးပြူလူနာအရေအတွက်ကလည်းနေ့စဉ်လိုစံချိန်တင့်နဲ့မြင့်တက်နေပါတယ်။သေဆုံးသူအရေအတွက်ကလည်းပိုတိုးလာနေတာပါ။နာမကျန်းဖြစ်နေကြသူတော်တော်များများကိုဗစ်ရောဂါဖြစ်မယ်လို့တန်လျာရှိကြပေမဲ့ကိုယ်မှာကိုဗစ် -19 ရှိမရှိဆိုတာစစ်ဆေးနိုင်မှုကလည်းအခက်အခဲရှိနေပါတယ်။အတီးပြူထားတဲ့လူနာတချို့ကိုလည်းဆေးဟုတ်ဆေးကန်းတွေကကူတာပေးဖို့လက်မခံနိုင်တဲ့အခြေအနေဖြစ်နေတာပါ။ဒါကြောင့်နေမကောင်းဖြစ်နေတဲ့သူတော်တော်များများကကိုယ့်ရဲ့နေအိမ်နေမှာပဲအဆင်ပြေသလိုကူတာနေကြရပါတယ်။လူနာတော်တော်များများကအသက်ရှူကျက်ပြီးတော့အောက်ဆီဂျင်ပမာဏကျတဲ့အတွက် အောက်ဆီဂျင်ဘူးတွေအရေးပေါ်လိုအပ်နေခြင်းလည်းဖြစ်ပါတယ်။အင်မတန်မှရှားပါးပြက်လက်နေတဲ့အောက်ဆီဂျင်ဘူးတွေရအောင်လိုက်ရှာရတဲ့ဒုက္ခအခက်အခဲကိုတော့ရန်ကုန်မြို့ဒေသခံကိုစောစောက VOA ကိုအခုလိုပြောပြပါတယ်
။ကျွန်တော်မနေ့9နာရီအရင်ထွက်လာတယ်ဗျာ။တောင်တကုန်းမှာလက်တန်းစီနေတယ်ဗျာ။အခုဒီတန်းစီနေတော့စမှုဇုံကအဲ့အောက်ဆီဂျင်ဆက်ယုံပေါ်မှာအားမှာအဲ့ဆက်ယုံမှာလက်တန်းစီနေတော့ခင်ဗျာကျွန်တော်ပထမရက်တွေကမရသေးလူတွေတော့ဘာရောတော်တော်များရယ်ဗျာ။အများကြီးပဲပြည့်ကျက်ညံ့တယ်တလန်းတော့ကျွန်တော်အိမ်မှာပဲတနေ့ကိုအဲ့အိုးနှလုံးကြောက်ကြောက်ကုန်နေမှာ။အိုးကအိုးနှလုံးမလောက်ချင်ဘူးမှာ။ဒါရမှအဆင်ပြေမှာ။အဆင်ပြေတယ်ဘယ်လိုမှမရဘူး။ဘယ်လိုဆိုးရမှတည်နေရရင်မှာကျွန်တော်ဒီခေါင်းရည်ရမနေ့ကတယောက်တည်တယ်ဒီနေ့ရက်နဲ့က30လောက်ရှိရတယ်။ကိုယ်လည်းတော့မိတဲ့ဘူးလေး။ဒီကတော့ရလေးညပေးတယ်သူအသေးလေးသူပေါ့နော်။ဘလို့ရမယ်မှာ။နည်းနည်း
အခုလိုကိုဗစ် -19 ကပ်ရောဂါစိုက်နေတဲ့အခြေအနေမှာအခက်အခဲဖြစ်နေသူအချင်းချင်းကလည်းပြန်ပြီးတော့ကူညီနေကြရတယ်လို့ပဇွန်တော်မျိုးနယ်မှာနေထိုင်တဲ့ကိုထိန်လင်းကလည်းပြောပြပါတယ်
။ကဲကဲတော့မနေ့9နာရီတော့တန်းစီတာပဲ။ကိုကဘာလဲနံပါတ်က168တဲ့ရမယ်လို့ပြောတာ။တော်လည်းပြီးအခုလေးပဲမရဘူးလို့ပြန်လာတာပဲ။အဲအခုကကျွန်တော်မိခင်အောက်ကမနေ့ကပြန်တက်လာတယ်။ပြန်တက်လာတော့အဲ့ကျွန်တော်မနေ့ကအောက်ဆီဂျင်ကားပေးတဲ့တကယ်ချင်းတော့ကျွန်တော်ပြန်ပြီးအစားပြန်ချာနေရဗျာ။ဒါပြီးကျွန်တော်ခုမြောင်းတကာမှရမယ်ပြောလို့မြောင်းတကာဘက်ကိုတော့အောင်ပါကျွန်တော်။သေးုံသေးကန်းကမလွယ်ဘူးပြောရယ်ဟိုဟာလေကျွန်တော်မှကြိုးစားတာတော့သူကသေးုံမှဆိုလဲအဲ့ဒီကျန်းစီနေရတာတဲ့ဟိုအောက်ဆီဂျင်ကဟိုအဲ့လိုတော်တော်ကျတော့မှပေးရှူရတယ်အဲ့လိုအဲ့လိုဆိုတော့အဆင်မပြေဘူးတဲ့။နောက်ပြီးသေးုံနေမှလည်းလူတွေပြည့်နေတယ်ပေါ့နော်။ပုံပလီကသေးုံလည်းပြည့်တယ်ဟိုဟာလည်းပြည့်နေတယ်ဆိုတော့ဒီအစ်တမိတ်ဆွေတွေထဲမှာအဲ့လိုအမှန်တကယ်ဖြစ်နေတဲ့သူတွေလေအဲ့လိုမျိုးတွေလိုက်ကြိုးစားပေးတယ်
။အခုလက်ရှိမှာတော့ဆေးဟုတ်ဆေးကန်းတွေမှာကအစာအောက်ဆီဂျင်မလုံလောက်တဲ့ပြဿနာဖြစ်နေတာပါ။အခုလိုအခြေအနေကြောင့်တချို့ကလည်းစိုးရိမ်ပြီးတော့ကြိုတင်ဆူဆောင်းနေတာရှိပါတယ်။ဒါကြောင့်အောက်ဆီဂျင်40လီတာအိုးကြီးတစ်လုံးကို2,300ကျက်နောက်15လီတာအိုးကို1,000ခွဲနောက်10လီတာအိုးကို1,000ကျက်ဝန်းကျင်အထိဈေးတက်လာပြီးတော့ဈေးကွက်ထဲမှာလည်းဒီအောက်ဆီဂျင်ဘူးတွေရဖို့ရှာဖွေဖို့ခက်ခဲလာနေပါတယ်။အောက
်ဆီဂျင်ကအမေကချူအောင်ပါအခုတော့လည်းအောက်ဆီဂျင်ဘူးမရဘူးဘူးမရှိရတော့အဲ့လိုမျိုးအောက်ဆီဂျင်ရဖို့ဆိုရင်မလွယ်ဘူးအဲ့ဒါကြောင့်အောက်ဆီဂျင်ကိုယ်ရရမရသေးဘူးမှာ
အောက်ဆီဂျင်ထုတ်လုပ်မှုနဲ့ပတ်သက်ပြီးတော့ပုဂ္ဂလိကပိုင်ဆက်ယုံနေမှာတဦးချင်းအောက်ဆီဂျင်ဘူးတွေလာဖြစ်နေတာကိုမဖြစ်ပေးဘဲနဲ့အဓိကလိုအပ်နေတဲ့ဆေးဝင်ဆေးကန်းတွေအတွက်ပဲဖြစ်ပေးဖို့ကန့်သက်ထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။လိန်ညာပြီးတော့ငွေရှာနေတဲ့သူတွေနောက်မလိုအပ်ဘဲနဲ့ရယူနေတဲ့သူတွေကိုထိန်းချုပ်ခြင်းလို့သာဖြစ်တယ်လို့သူကပြောပါတယ်။နောက်စစ်ကောင်စီအနေနဲ့လည်းအောက်ဆီဂျင်လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်အောင်ဆောင်ရွက်ပေးနေပါတယ်လို့ဆိုပါတယ်။လုံးလုံးဆင်မှာတော့ရန်ကုန်တိုင်းတွင်းမှာနေစဉ်နဲ့အမြအောက်ဆီဂျင်လိုက်ပြီးတော့ရှာဖွေနေတဲ့သူတွေအောက်ဆီဂျင်ရမယ်ဆိုတဲ့နေရာတွေမှာတန်းစီသူတွေကတော်တော်များနေပါတယ်။တချို့ကတော့အောက်ဆီဂျင်နဲ့တန်းစီနေရင်လည်းအိမ်ကလူနာကအသက်မမီလိုက်တဲ့အဖြစ်ဆိုးတွေလည်းဖြစ်ပွားနေပါတယ်။မလိုအပ်ရင်အိမ်ပြေမထွက်ကြဖို့ကျန်းမာရေးဝန်ကြီးဌာနကညွှန်ကြားချက်ထုတ်ထားတဲ့မြို့နယ်ပေါင်း63ခုမှာတော့ရန်ကုန်မြို့ကမြို့နယ်22ခုပါဝင်ပါတယ်ရှင်
။မဆုံမပြောပြကြတာပါခင်ဗျာ။ခုဆက်ပြီးတော့စစ်ကောင်စီကလည်းသူတို့အောက်ဆီဂျင်ရဖို့လုပ်ပေးနေတဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောသွားတဲ့အကြောင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာကူးစက်ပြန့်နှံ့နေတဲ့ကိုဗစ်ရောဂါတတိယလိုင်းမှာအဓိကလိုအပ်နေတဲ့အောက်ဆီဂျင်အလုံးလောက်ရရှိအောင်ကြိုးစားနေပါတယ်လို့စစ်ကောင်စီကပြောပါတယ်။ကိုဗစ်ကရောဂါအတွက်ပုဂ္ဂလိကဆေးရုံတွေမှာပါကူတာပေးနိုင်မှုဆောင်ရွက်နေတယ်လို့စီမံအုပ်ချုပ်ရေးကောင်စီပြောခွင့်ရဒီကနေ့ဇူလိုင်လ12ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။အဆိုအရကုသမှုပိုင်းမလုံလောက်တာအောက်ဆီဂျင်ပြတ်လတ်မှုတွေဖြစ်နေတာစတဲ့ကိုဗစ်နဲ့ပတ်သက်လို့ရင်ဆိုင်နေရတဲ့ပြဿနာတွေနဲ့ပတ်သက်လို့စစ်ကောင်စီရဲ့တုံ့ပြန်မှုအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကော်မတီကပြောပြပါမယ်ခင်ဗျာ
။ကိုဗစ်ကရောဂါတတိယလိုင်းကိုရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာ Alpha, Beta, Delta စတဲ့ဗီဇပြောင်းကူးစက်မြန်ကိုဗစ်မျိုးကွဲ3မျိုးအပြင်နောက်ထပ်2မျိုးကူးစက်ပြန့်နှံ့နေတယ်လို့ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြန်ကြားရေးဒုဝန်ကြီးဗိုလ်ချုပ်စော်မင်းထွန်းကပြောသွားပါရယ်လက်ရှိမြန်မာနိုင်ငံမှာကိုဗစ်အတည်ပြုလူနာတွေအပြင်ကိုဗစ်သန်သရလူနာတွေပါများနေချိန်မှာဆေးရုံဆေးကန်းတွေမှာလည်းအပြည့်အဝကုသမှုမပေးနိုင်သလိုအောက်ဆီဂျင်ပြတ်လတ်မှုတွေလည်းရင်ဆိုင်နေရပါတယ်စစ်ကောင်စီကတော့အောက်ဆီဂျင်လိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်ဖို့အတွက်ဆောင်ရွက်နေပါတယ်လို့အခုလိုပြောကြားသွားပါရယ
်ကျွန်တော်တို့ဟိုအောက်ဆီဂျင်ထောက်လွှင့်နိုင်တဲ့နေရာတွေကိုစွမ်းအားကုန်လည်ပတ်နိုင်ရေးတော့အပြည့်ရင်ကျွန်တော်တို့ဒီပြင်အလူရှင်နေတာပေါင်းပြီးတော့ကြာနေရာနဲ့မှာတိစောက်နိုင်ရေးတော့ပြီးရင်ဒါ liquid oxygen တွေသွင်းနိုင်ရေးတော့ကျွန်တော်ဆောင်ရွက်လည်ရရှိပါတယ်ဗျာ
တက်မတော်ဆေးရုံတွေတက်မတော်ပိုင်းဆက်ရုံတွေကနေလဲဆက်ရုံသုံး oxygen တွေထုတ်လုပ်ပေးနေတယ်လို့လဲဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်ချင်းပြည်နယ်ကလေးမြို့မှာ covid ကပ်ရောဂါစတင်ဖြစ်နေချိန်မှာ လိုအပ်တဲ့ဆီးဝါးနဲ့အောက်ဆီဂျင်ထုတ်လုပ်တဲ့ဆက်တွေပို့ပေးခဲ့တယ်လို့ပြောပါတယ်။ပုဂ္ဂလိကပိုင်အောက်ဆီဂျင်ထုတ်ဆက်ရုံတွေကိုစစ်တပ်ကသိမ်းနေတယ်ဆိုတာလည်းမဟုတ်ပါဘူးလို့ညှင်းဆန်တော့ပါတယ်။ကုသရေးပိုင်နဲ့ပတ်သက်လို့လည်းပုဂ္ဂလိကပိုင်ဆေးရုံတွေမှာတိုးချဲ့ကုသပေးနိုင်အောင်ပြုလုပ်ပေးနေတယ်လို့အခုလိုပြောပါတယ်
။ပုဂ္ဂလိကဆေးရုံဆေးကန်းတွေမှာကိုဗစ် -19 နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကုသခွင့်ပေးထားတဲ့ပုဂ္ဂလိကဆေးရုံဆေးကန်းခု63ရုံပဲရှိပါတယ်။လိုင်တာယာမှာရှိတဲ့ပန်းလိုင်ဆေးရုံ၊ဒဂုံမျိုးတင့်မြောက်ဘက်မှာရှိတဲ့ဒဂုံ Medical Care Hospital နဲ့မန္တလေးချမ်းမြချမ်းရည်တာတာမှာရှိတဲ့မြို့တော်ဆေးရုံမှာဖြစ်တယ်။ဒါအပြင်အဲ့ပုဂ္ဂလိကဆေးရုံဆေးကန်းတွေမှာနော်ကုသပေးနိုင်ဖို့နောက်ထပ်လျှောက်ထားတဲ့အားတွေရှိတယ်။အဲ့အရာတွေကိုကျွန်တော်တို့အများဆုံးခွင့်ပြုပေးမယ်။နံပါတ်1အချက်။နောက်ပြီးတော့ကျွန်တော်တို့ယောဂရှာဖွေရေးလုပ်ငန်းတွေယောဂရှာဖွေရေးလုပ်ငန်းတွေကိုဒါပုဂ္ဂလိကဆေးရုံဆေးရုံနဲ့တက်ခွဲကန်း၄ခုကိုခွင့်ပြုထားတယ်။အဲဒါတွေကိုလည်းနောက်ထပ်လျှောက်ထားတဲ့လူတွေကိုအများဆုံးခွင့်ပြုနိုင်ရေးကျွန်တော်တို့ဆောင်ရွက်ပေးသွားပါမယ်။အဲပြီးရင်တော့ကျွန်တော်တို့ဒါ COVID-19 ယောဂပိုးတွေ့တဲ့လူများတွေကိုအမျိုးအစားခွဲခြားပြီးကုသမှုဆောင်ရွက်ပေးနိုင်တဲ့ဆောင်ရွက်ပေးနေတဲ့အခြေအနေရှိတယ်။အဲဒါတွေကိုကျွန်တော်တို့ဒါတိုးမြင့်ဆောင်ရွက်ပေးသွားမှာဖြစ်ပါတယ
်။ဆရာနာသိမှုကိုကန့်ကွက်တဲ့အနေနဲ့ဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေအများအပြားအကျန်းမဖက်အာဏာဖီဆန်ရေးပြုလုပ်ခဲ့ကြပြီးနောက်ဆေးရုံတွေမှာကျန်းမာရေးဝန်ထမ်းတွေမလောက်မငှဖြစ်နေတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ဆရာဝန်တွေသူနာပြုတွေဆေးဝန်ထမ်းတွေအများအများလဲဖမ်းဆီးတရားစွဲခံထားရတာပါလက်ရှိဖြစ်နေတဲ့ COVID-19 ကပ်ရောဂါကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်ဒေသခံလူအဖွဲ့အစည်းတွေနဲ့ကျန်းမာရေးဌာနပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာကျန်းမာရေးနဲ့အားစားဝန်ကြီးဌာနညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စိုးကအခုလိုပြောပါတယ်
ဒီကိုဗစ်ကအခုကျွန်တော်တို့ရင်ဆိုင်နေရတဲ့ဟာလူပြောင်းတဲ့လူ ਈ စာပြောင်းတဲ့ဗိုင်းရပ်စ်ဖြစ်သွားတယ်အဲ့တော့ကူးစက်မှုနှုန်းကလည်းအရန်မြန်ပေါ့နော်ဟိုခဏလေးအတွင်းမှာပဲမိသားစုလိုက်တွေကူးစက်တာလည်းရှိတယ်ဒီကလူနာဥယျာဉ်များပြားလာတဲ့များခဏ service ကိုလိုချင်တဲ့လူတွေလည်းများလာပါပေါ့နော်တစ်ဖက်ကတအားပေါ့နော်လူနာများလာတဲ့အခါ system ပေါ်မှာပြည်တာပေါ့နော်ပြည်တဲ့အခါကျတော့ကျွန်တော်တို့လည်းဒီကျွန်တော်တို့ဒီညကူမောင်တော်ကကျန်းမာရေးဝန်ထမ်းတွေဆိုရင်လည်းပေါ့နော်ချို့နေရာတွေမှာကျွန်တော်တို့လူနာပြုစု50ရာခိုင်နှုန်းနဲ့ပြန်ပြီးလက်ပတ်နေရရှိတယ်။ချို့နေရာတွေမှာတော့60ရာခိုင်နှုန်းရပါတော့နော်။ဒါပေမဲ့ဒီဟာကိုကျွန်တော်ကဒီတစ်ဖက်ကလည်းခုနဒီ HR နဲ့ပတ်သက်ပြီးကျွန်တော် challenge ရှိရဲ့စီမှာတစ်ဖက်ကလည်းဒီမန်းအများပါတော့။အကြောင်းလို့ကျွန်တော်တို့ခုနဟိုဝရုပ်ပြောတဲ့အထဲမှာလည်းပါတယ်။ကျွန်တော်တို့ပူးပေါင်းဆောင်ရွက်ဖို့ဆိုတာလေ။တကယ်တမ်းကျတော့ကျွန်တော်တို့စီမှာဒီ resource တွေအများကြီးရှိတယ်။အဓိကတော့ဒီမြို့နယ်ကျန်းမာရေးစနစ်တွေနဲ့ခုနပြောတဲ့ဒီမြို့နယ်အထဲမှာရှိတဲ့ရမ်းမိရပ်ဖားတွေခုနဒီလူမှုကူညီအတိုင်းဝိုင်းအသင်းတွေပေါ့နော်။ဒီအရေးကကျွန်တော်တို့ကဒီပူပေါင်းပြီးတော့ကျွန်တော်တို့ဆောင်ရွက်ဖို့လိုပ
ါမြန်မာနိုင်ငံမှာကိုဗစ်ကာကွယ်ရေးအတွက်တရုတ်နိုင်ငံနဲ့ရုရှားနိုင်ငံတို့ကဝယ်ယူဖို့စီစဉ်နေတဲ့ကိုဗစ်ကာကွယ်ဆေးရည်အစွမ်းထက်မှုပိုင်းနဲ့ပတ်သက်လို့လည်းသတင်းစာရှင်းလင်းပွဲမှာဒေါက်တာတန်နိုင်ဆိုရောဗိုလ်ချုပ်ဇော်မင်းထွန်းမှကာကွယ်ပြောကြားခဲ့ကြပါတယ်လက်ရှိမြန်မာနိုင်ငံမှာကိုဗစ်အတည်ပြုလူနာနေစဉ်တိုးနေတာမှာဇူလိုင်17ရက်ကတက်ခွဲနမူနာ1000ကျော်မှာအတည်ပြုလူနာ3400ကျော်ရှိခဲ့ပါတယ်ကိုဗစ်ကရောဂါကုမကူဆေးမစစ်နိုင်ခင်အသက်ရှူကြတာအပါအဝင်ကိုဗစ်ကရောဂါလက္ခဏာနဲ့သေဆုံးသူတွေလည်းတော်တော်များများရှိနေပါဗျ
။ကော်မတီတင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ရက်ကြီးကောက်ွယ်ရေးအဖွဲ့တွေဖွဲ့ထားတယ်လို့စစ်ကောင်စီကပြောလိုက်တဲ့သတင်းကိုပြောပြပါမယ်။တပ်မတော်ကလုံခြုံရေးမပေးနိုင်တဲ့နေရာတွေမှာလုံခြုံရေးတာဝန်ယူဖို့ရက်ွက်ကြေးရွာတွေမှာလုံခြုံရေးအထောက်အကူပြုအဖွဲ့တွေဖွဲ့စည်းထားတယ်လို့စစ်ကောင်စီကပြောပါတယ်။အဲ့ဒီအဖွဲ့တွေကလက်နက်ကင်ဆောင်ထားတဲ့အဖွဲ့မဟုတ်ဘူးလို့စစ်ကောင်စီပြန်ကြားရေးဒုဝန်ကြီးဘုကျုပ်ဇော်မင်းထွန်းကပြောပါတယ်တချို့ဒေသခံတွေကတော့ရက်ွက်ကြေးရွာအုပ်ချုပ်ရေးမှုတချို့လက်နက်ကင်ဆောင်တာတွေရှိတယ်လို့ပြောပါတယ်ဒီအကြောင်းအပြည့်အစုံရန်ကုန်လာတဲ့သတင်းကိုကိုငင်းညာကပြောပြပါမယ်ခင်ဗ
ျစစ်ကောင်စီကခန့်ထားတဲ့ရက်ွက်ကြေးရွာအုပ်ချုပ်ရေးမှုတွေမကြာခဏအသက်ခံရပြီးနောက်ပိုင်းရက်ွက်ကြေးရွာတွေမှာလုံခြုံရေးအထောက်အကူပြုအဖွဲ့တွေကိုလုံခြုံရေးအတွက်ဖွဲ့စည်းထားတယ်လို့စစ်ကောင်စီကပြောကြားလိုက်ပါတယ်အဲ့ဒီအဖွဲ့တွေဟာလက်နက်ကင်ဆောင်ထားတဲ့အဖွဲ့တွေတော့မဟုတ်ဘူးလို့စစ်ကောင်စီပြန်ကြားရေးဒုဝန်ကြီးဘုကျုပ်ဇော်မင်းထွန်းကဒီကနေ့ဇူလိုင်လ12ရက်နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါရစေ
။ရက်ွက်ကြေးရွာတွေမှာတော့ကျွန်တော်ရက်ွက်ကြေးရွာလိုက်အကုန်လုံးတော့ပြည့်စုံဖြစ်သေးပါဘူး။ရက်ွက်ကြေးရွာလိုက်ကျွန်တော်တို့လုံခြုံရေးအထောက်အကူပြုအဖွဲ့ဆိုပြီးဆောင်ရွက်နေတာရှိပါတယ်။တချို့နေရာတွေမှာလည်းတော်တော်လေးအောင်မြင်နေပါပဲ။တချို့နေရာတွေမှာလည်းတော်တော်လေးအောင်မြင်နေပြီ။ရာဂိုင်းနှုန်းအားဖြင့်တော့ကျွန်တော်တို့ပေါ့နော်55ရာဂိုင်းနှုန်းလောက်ပဲလွှမ်းမိုးနိုင်တယ်လို့ပဲကျွန်တော်ပြောရမှာဖြစ်ပါတယ်အဲ့လောက်ပဲလွှမ်းမိုးနိုင်ပါသေးတယ်ဒါတွေကိုတစားတကျကျွန်တော်တို့တိုးချဲ့ပြီးဆောင်ရွက်သွားမှာဖြစ်ပါတယ်အဲသူတို့ကတော့လက်နက်ကင်ဆောင်တဲ့အဖွဲ့တွေတော့မဟုတ်ဘူးသို့တော့လုံခြုံရေးအဖွဲ့ရရွာကြေးရွာလုံခြုံရေးအထောက်အကူပြုဆိုပြီးတော့ကြဖွဲ့စည်းထားတယ်သူတို့အနေနဲ့ဒီအကြမ်းဖက်လှုပ်ရှားတင်တဲ့ပတ်သက်ပြီးတော့ကြ အတိပေးမှုတွေဆောင်ရွက်မှုတွေအတိပေးမှုတွေကြိုတင်တတိပေးမှုတွေဆောင်ရွက်လျက်ရှိတယ
်။ရက်ကွက်ကြေးရွာလုံချုံရင်အထောက်ကူပြုအဖွဲ့တွေဖွဲ့စည်းထားတယ်လို့ပြောပေမဲ့ဘသူတွေပါဝင်ဖွဲ့စည်းထားတယ်ဆိုတာကိုတော့သူကတိတိကျကျမပြောပါဘူး။ဒေသခံတွေကတော့အများစုဟာစစ်ကောင်စီကခန့်ထားတဲ့ရက်ကွက်အုပ်ချုပ်ရေးမှုတွေကဥဆောင်တာဖြစ်တယ်လို့ပြောနေပါတယ်။လုံချုံရင်အထောက်ကူပြုအဖွဲ့တွေဟာလက်နက်ကင်ဆောင်တဲ့အဖွဲ့မဟုတ်ဘူးလို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပေမဲ့လည်းတချို့အုပ်ချုပ်ရေးမှုတွေလက်နက်ကင်ဆောင်နေတယ်လို့မျက်မြင်ဒေသခံတချို့က VOA ကိုပြောပါတယ်။မန္တလေးတိုင်းမြင်းကြံမြို့နယ်အမှတ်၄ရက်ကွက်ကစစ်ကောင်စီခန့်ထားတဲ့အုပ်ချုပ်ရေးမှုထွန်းထွန်းဦးဟာတနက်ကင်ဆောင်ပြီးရက်ကွက်အတွင်လှည့်လည်သွားလာနေတာကိုမျက်မြင်တွေ့ရှိသူတို့က VOA ကိုခုလိုပြောပါတယ်
။ဘယ်လိုပေါ်လဲလို့တွေ့လဲဆိုတော့ဒီနေ့ကတွေ့တာကြတော့သူအုပ်ချုပ်ရေးမှုနဲ့သူ့ရဲ့နောက်ကပါတဲ့သူကစစ်အဆိုင်ငယ်ရှိတဲ့နောက်ကတယောက်ခွာလေအဲ့တနက်ကြီးထောင်းလို့နော်စစ်ကောင်စီကပေးထားတာစစ်ကောင်စီကခန့်ထားတဲ့အုပ်ချုပ်ရေးမှုအဲစစ်ကောင်စီကချထားတဲ့ဥစ္စာလက်လုံးတန်းမဟုတ်ဘူးတန်းအလုံးနဲ့ကိုသူအစားပြည့်4000လောက်ထွက်တယ်လို့ပြောတယ်အဲ့တန်းကဒါကြအဲ့တန်းနဲ့လည်းသူတို့ဘဲဟိုင်းလည်းချိန်ချောက်ပြီးအကုန်ဖဲစီချုံနောင်လာတယ်သူကလုံတယ်ဒီကမှမြင်လို့ပြောတာအဲ့လူကတော့မမြင်လားတော့မပြောရဘူးစီနဲ့မြင်နေအဲ့လိုင်းလိုတင်နာတကားနဲ့ဆိုင်ကတစည်းနဲ့ဝိတ်ပြန်နေတယ်ဒါကြတော့ကျွန်တော်တို့ညဉ့်ထားနေတာလေးကို message ကလေးပါနဲ့တိုင်းကြီးချိန်ရတော့စိတ်တွေရဲ့သူကမောင်းနေတင်ထားတယ်ဟိုဥပမာနိုင်ငံကြီးဒီတော်လိုင်းကိုလောက်တယ်မလောက်ဘူးဆိုအဲ့ဒါတွေဒီမှာ live ရှိရပြီသူကဆဲလာရှိတယ
်ဇူလိုင်လ10ရက်နေ့ကဒဝယ်မြို့အနီးကရောင်းမော်ကျေးရွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲသတင်းကိုတက်မရော်ဘက်ကထုတ်ပြန်တဲ့အထဲမှာလဲဒဝယ်ကာကွယ်ရေးအဖွဲ့အမိခံလက်နက်ကိုင်အဖွဲ့ကစာတင်ကျောင်းလုံခြုံရေးအဖွဲ့ကိုလာရောက်ပစ်ခတ်တဲ့အတွက်ကျောင်းလုံးကျုံရေးတာဝန်ယူထားတဲ့ကျေးရွာအုပ်ချုပ်ရေးမှူးဦးဆောင်တဲ့ပြည်သူ၁၀ဦးကတူမီတနတ်တွေနဲ့ပြန်လည်ခုခံပစ်ခတ်ခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ရောင်းမော့ကျေးရွာသားတအူးကတော့အဲ့ဒီအဖွဲ့ဟာပြည်သူ၁၀အဖွဲ့ဆိုပြီးဖွဲ့စည်းထားတဲ့အဖွဲ့ဖြစ်ကြောင်းပြောပါတယ်။တချို့တိုင်းတဲ့ပြည်နယ်တွေမှာတော့ကျေးရွာအုပ်ချုပ်ရေးမှူးတွေနဲ့စစ်ကောင်စီလိုလားသူတွေကိုစစ်ကောင်စီကလက်နက်ငယ်သင်တန်းတွေပေးတာရှိနေတယ်လို့ဒေသခံတွေကပြောပေမဲ့လည်းအဲ့ဒီအချက်ကိုတော့ VOA ကတိကျအတိမပြုနိုင်ပါဘူး။စစ်ကောင်စီနဲ့နှီးဆက်သူတွေနဲ့ရက်ကွက်အုပ်ချုပ်ရေးမှုတွေမကြာခဏပြစ်တက်ခံရပြီးတဲ့နောက်ပိုင်းအခုလိုလုံခြုံရေးအထောက်အကူပြုဖွဲ့တာဖြစ်ပြီးမဖွဲ့နိုင်သေးတဲ့နေရာတွေမှာလည်းထပ်မံဖွဲ့စည်းသွားမယ်လို့စစ်ကောင်စီပြန်ကြားရေးဒူးဝင်ကြီးကပြောကြားခဲ့သလိုအုပ်ချုပ်ရေးမှုတွေအသက်ခံရတာနဲ့ပတ်သက်လို့လည်းတချို့နေရာတွေမှာလုံခြုံရေးတပ်ဖွဲ့တွေကကာကွယ်မပေးနိုင်ဘူးဆိုတာကိုလည်းသတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်ဇော်မင်းထွန်းကအတိအမှတ်ပြုပြောကြားသွားပါတယ်ခင်ဗျာ
ကိုငင်းချံပြောပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့လက်ရှိနိုင်ငံရေးအခြေအနေတွေအပေါ်ပြည်တွင်းကရိုဟင်ဂျာဒုက္ခသည်တွေရဲ့အမြင်သဘောထားကိုလည်းတင်ပြပါမယ်မြန်မာနိုင်ငံနောက်ဖက်ချမ်းကလူနည်းစုမွတ်စလင်တွေဖြစ်တဲ့ရိုဟင်ဂျာတွေကိုသူတို့ခေါ်ဆိုတဲ့ရိုဟင်ဂျာအမည်တိုင်းတရားဝင်သုံးနှုန်းပြီးသူတို့နဲ့လက်တွဲလှုပ်ဆောင်ဖို့အတိုက်ခံလွှတ်တော်မှတ်တွေဖွဲ့စည်းထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကဖိတ်ခေါ်ထားပါတယ်ဒါပေမဲ့အကြမ်းဖက်မှုတွေကြုံတွေ့ခဲ့ရတာအပြင်ဖိနှိပ်ခံဘဝနဲ့ဆဲဆုနှစ်ပေါင်းများစွာနေထိုင်ခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေကတော့ NUG ဘက်ကအခုလိုပြောင်းလဲအသိမှတ်ပြုလာတဲ့အပေါ်အပြည့်အဝမယုံကြည်နိုင်ကြသေးပါဘူးလက်ရှိနိုင်ငံရေးပြောင်းလဲမှုတွေအပေါ်ရိုဟင်ဂျာဒုက္ခသည်တွေရဲ့အမြင်သဘောထားအကြောင်း AFP ရဲ့သတင်းဆောင်မကိုတင်ပြပေးပါမယ်ခင်ဗျာမြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဒီမိုကရေစီအရေးတောင်းဆိုဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းမှုတွေပြုလုပ်ခဲ့ပါတယ်။အဲဒီနောက်မှာတော့အာဏာသိမ်းစဉ်ကအစိုးရအဖြစ်တည်ရှိနေခဲ့တဲ့ပါတီလည်းဖြစ်အာဏာမသိမ်းခင်ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအမတ်နေရာအများစုအနိုင်ရထားတဲ့ပါတီလည်းဖြစ်တဲ့ NLD ပါတီကလွတ်တော်အမတ်အများစုနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကိုဖွဲ့စည်းခဲ့တာပါ2019ခုနှစ်မှာစစ်တပ်ရဲ့အကြမ်းဖက်နှိပ်စက်မှုတွေကြောင့်ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားရသူတွေမြန်မာနိုင်ငံကိုပြန်လာခွင့်ရအောင်လုပ်ပေးမယ်ဆိုတဲ့ကတိပြုချက်နဲ့အတူလက်ရှိစစ်အာဏာရှင်စနစ်ကိုသူတို့နဲ့အတူလက်တွဲတိုက်ထုတ်ဖို့ NUG အစိုးရကရိုဟင်ဂျာတွေကိုပြီးခဲ့တဲ့ဇွန်လမှာဖိတ်ခေါ်ခဲ့ပါတယ်။ဒါပြင်ဖိနှိပ်ခွဲခြားဆက်ဆံတဲ့ policy တွေကြောင့်နိုင်ငံမဲ့ဘဝကိုရောက်နေရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနိုင်ငံသားအဖြစ်အသိမှတ်ပြုမယ်ဆိုတာကိုလည်း NUG ဘက်ကကတိပြုခဲ့ပါတယ်။ပေါ်ရပါတော့အများစုနေထိုင်တဲ့မြန်မာနိုင်ငံမှာရိုဟင်ဂျာဆိုတဲ့နာမည်ကိုအတိအမှတ်ပြုခေါ်ဆိုခြင်းကအသည့်အစံတစ်ခုပါ။အရင်စစ်အစိုးရလက်ထက်ကရော NLD အစိုးရလက်ထက်မှာပါသူတို့ကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုလက်မခံခဲ့ပါဘူး။သူတို့ကိုဘင်္ဂလားဒေ့ရှ်ဘက်ကကျူးကျော်ဝင်ရောက်လာသူတွေအဖြစ်ရှုမြင်ခဲ့ကြတာပါ။နိုင်ငံသားအဖြစ်အတိအမှတ်ပြုခြင်းမခံရတဲ့မြန်မာနိုင်ငံထဲမှာရှိနေတဲ့မတ်ဝေမာလို့ရိုဟင်ဂျာတချို့ကတော့အခွင့်အရေးရမယ်ဆိုတဲ့အပေါ်တန်တရားရှိနေကြဆဲပါ
။ကျတော့ကိုရီးယားအခွင့်အရေးမရဘူးဒါပေမဲ့နင်းနေပပတော့ကိုယ်တက်ဟိုခံစားခွင့်ရှိခဲ့တယ်လို့ထင်တယ်ပေါ့နော်ဒါပေမဲ့အာနာသိမ့်တဲ့အခါကျတော့ကိုယ်တက်ဒီအောက်မှာပဲအရင်ကတည်းကနေလည်းအာနာသိမ့်ထားတဲ့အောက်မှာနေလာတာဘာအခွင့်အရေးမလည်းမရှိဘူးဟိုကိုယ်တက်ဘာ ဘယ်လိုပြောမလဲဘဘလိုအခွင့်အရေးလည်းမရှိခဲ့ဘူးပေါ့နော်ဒီဟိုဒီဒီဟိုဒီစစ်အာဏာသိမ်းတဲ့အောက်ကိုပြန်ရောက်သွားတဲ့အခါကျတော့သွားပြီပေါ့နော်ဒီတခါလဲငါတို့အခွင့်အရေးဘာမှမရှိတော့ဘူးအကိုလေးခံစားခွင့်လည်းဘာမှမရှိတော့ဘူးပေါ့နော်အဲ့ဒီခါကျတော့ကက်တက်တာတွေကပုံမြသွားတယ်ဟိုအရင်ကအတိုင်းပြန်ဖြစ်လာမှာကိုစိုးရင်တယ်ဥမာအရင်ကဆိုလို့ရှိရင်လည်းသူတို့လုထားတဲ့ရိုဟင်ဂျာတွေကပေါ်ကျူးလွန်ထားတဲ့ကိစ္စတွေလည်းအများကြီးရှိတယ်ဆိုတော့အဲ့ဒီအတိုင်းပြန်ဖြစ်လာမှာကိုစိုးရင်တယ်
အနာသိမ့်ပြီးနောက်မှာစစ်ကောင်စီကတာဝန်ရှိသူတချို့လည်းမြန်မာနိုင်ငံအတွင်းမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကိုရောက်လာပြီးသူတို့နဲ့တွေ့ဆုံစကားပြောတာတွေရှိခဲ့ပေမဲ့ရလတ်ဟာအားရစရာမရှိကြောင်းအဲ့ဒီတွေ့ဆုံမှုမှာပါဝင်ခဲ့တဲ့ရိုဟင်ဂျာဒုက္ခသည်တဦးကပြောပါတယ
်ခက်မှာလာပြီးသူတို့ meeting တစ်ခုလုပ်တယ် community meeting လေးစစ်ကောင်စီကစစ်တားတွေလုပ်တာအဲ့ဒီမှာထိုင်းလို့ရဒါခဆရအကုန်ဝိုင်းပြီးပါလာတယ်အဲ့ဒီမှာသူတို့ပြောတော့တတင်းငင်းနဲ့ဒီမှာနေတိုင်းဘူးဒါပေမဲ့လူတွေကလူတွေရဲ့အခွင့်အရေးနဲ့ပတ်သက်တဲ့မျိုးခွင်တွေတော့မင်းတဲ့ကမှာအញ្ញံကိုချင်းချောက်တဲ့ပုံစံမျိုးနဲ့သူတို့ပြောတယ်
။မြန်မာစစ်တပ်ဟာနိုင်ငံအတွင်းကတိုင်းရင်းသားလူမျိုးစုတွေကိုတောင်းအထင်းကိုမရှိအကြမ်းဖက်တပ်ဖြတ်နေတာကြောင့်သူတို့လိုအထောက်အထားမရှိတဲ့သူတွေအတွက်ပိုပြီးစိုးရင်ရတဲ့အကြောင်းတက်ကြွပြင်ဒုက္ခသည်စခန်းကနောက်ထပ်ရိုဟင်ဂျာဒုက္ခသည်တဦးကလည်းပြောပါတယ
်။ခုလုံးနေတာကတော့တိုင်းရင်းသားတွေကိုတောင်းမှမျက်နှာမထောက်ပဲနဲ့ဒီလိုရရဆက်ဆက်တပ်ဖြတ်နေတယ်ဆိုတော့ဟိုမှာဘာမှကျွန်တော်ဘယ်လိုပြောမလဲဘာမှတန်ဖိုးမထားတဲ့အဲ့လိုလူမျိုးစုတစုကိုဆိုရင်တော့ပို့ပြီးတော့လုံးမှာပေါ့သူတို့ဒီစစ်တပ်ကပို့ပြီးတော့လိကွင်မှာရက်ဆက်မှာတပ်ဖြတ်မှာပေါ့အဲ့ဒါကိုတော့စိုးရင်ကြတော့ဖြစ်ပါတယ
်ဆီယနာတင်ပြီးဖေဝိုင်းလာရှိရနေကနိုင်ငံကိုပထမဆုံးအကြိမ်ပြောကြတဲ့မင်းငွန်းအတွင်းဘင်္ဂလားဒေ့ရှ်ရောက်နေကြတဲ့ရဟင်ဂျာတွေနေရပြန်ရေးဆောင်ရွက်သွားမယ်အကြောင်းအနာသိမ့်စစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းကထည့်သွင်းပြောဆိုခဲ့ပေမဲ့ဘယ်အချိန်မှဘလို့ပုံစံနဲ့နေရပြန်ရင်ကိစ္စတွေကိုစတင်မယ်ဆိုတော့အသေးစိတ်အချက်အလက်ကိုထပ်မံထုတ်ဖော်ပြောဆိုခြင်းမရှိတော့ပါဘူး။ဒါပေမဲ့မကြသေးခင်ကပြုလုပ်တဲ့တွစ်ဆုံမင်းများငန်းတစ်ခုမှာတော့ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းကရိုဟင်ဂျာဆိုတာမရှိကြောင်းပြောဆိုခဲ့တယ်လို့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလည်းလက်ခံခြင်းမရှိပါဘူးခင်ဗျာ။တရာရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့ပထမဦးဆုံးတော့သတင်းတောက်မှတ်စုအစီအစဉ်နဲ့စပါမယ်ကိန်းကဏ္ဍနေမြင့်တက်လာတာနဲ့အမျှကိုဗစ်ကပ်ဘေးဟာမြန်မာနိုင်ငံသားတွေအတွက်တော့စိုးရင်စရာအခြေအနေဖြစ်နေပါတယ်အာနာသိမှုနောက်ဆက်တွဲဆေးအာနာသင်ဆန့်ကျင်လှုပ်ရှားမှုတွေနဲ့မတိမငြိမ်ဖြစ်နေတဲ့မြန်မာနိုင်ငံအတွက်ဒါကတဘူပေါ်နှစ်ပူဆင့်ထတ်ကြုံရတာပါဗက်ပေါင်းဆောင်ကဆွေယုတ်လာနေတဲ့မြန်မာနိုင်ငံရှေ့ရေးကရင်လေးပွေရှိနေရပြီးဒီလိုအခြေအနေတွေကိုဘလို့ကြော်ဖြတ်တင်တယ်လဲဒီအခြေအနေတွေကနေဘလို့အဖြေရှာကြမလဲဆိုတာဒီတစ်ပတ်သတင်းတောက်မှတ်စုအစီအစဉ်ကနေတင်ပြပေးတော့မှာခင်ဗျာလာတဲ့ရနေ့မှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလူခွင့်ရေးအခြေအနေပဲပေါင်းစုံကဆော့ရွာလာနေတဲ့မြန်မာနိုင်ငံဟာပြည်တွင်းစစ်ပိုးပြီးကျယ်ပြန့်လာနိုင်တယ်လို့ကြာရှုံးနိုင်ငံဖြစ်ဖို့အလားအလာတွေပုံများလာနေကြောင်းကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ရှလက်ကမကြာခင်ရက်ပိုင်းကသတိပေးထားပါတယ
်။ In recent months, the situation in Myanmar has evolved.From a political crisis to a multi-dimensional human rights catastrophe.
Let alone la bai nwe twin Myanmar nga ye nangay yi pratibakka ga lu khwin ye san ya ba paung song ga thi kae la de kya be ji phit la kae ba bi. Nangay tawan yin sain ne ya de ati dukkha rin ne a chan phat mu ni chaung ye shi ti tat ne phwin pyo yi myon lin chet ko pyet si se bi cha shoun nangay phit pho da ma mho le pirinship bo bi che pyan la pho twet ala la mya ni ba de.
COVID-19 ကြောင့်စီးပွားရေးထိခိုက်နေရတဲ့မြန်မာနိုင်ငံမှာဆီယနာသိမ်းပြီးနောက်ပိုင်းအတည်မပြုနိုင်သေးတဲ့စီးရင်တွေအရလူပေါင်း900လောက်သေဆုံးပြီးနောက်ထပ်3000လောက်အိုးအိမ်ဆုံးခွာထွက်ပြေးရတဲ့အခြေအနေကိုရောက်လာရတာကိုထောက်ပြပြီးမြန်မာနိုင်ငံဟာကြာရှုံးနိုင်ငံဒါမှမဟုတ်လေပြည်တွင်းစစ်တွေကျယ်ပြန့်လာမယ့်အလားအလာများနေပြီလို့သူကထောက်ပြထားပါတယ်။အာဏာသိမ်းမှုနောက်ဆက်တွဲဆီယနာသိမ်းဆန်းကျင်လှုပ်ရှားမှုတွေနဲ့မတည်မငြိမ်ဖြစ်နေတဲ့မြန်မာနိုင်ငံအတွက်နောက်ထပ်တိုးလာတဲ့အပူတစ်ခုကတော့ COVID ကပ်ဘေးပါကိုဗစ်ကူးစက်သူများလာတဲ့မြန်မာနိုင်ငံမှာကျန်းမာရေးဝန်ထမ်းမလုံလောက်တဲ့အခက်အခဲတွေရှိနေတာကြောင့်ကုသရေးပိုင်းအားနည်းတာတွေနဲ့ပိုးတွေ့လူနာတွေကိုလက်ခံကုသဖို့ခက်ခဲတာတွေရှိနေတယ်လို့ကျန်းမာရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောပါတယ
်ဒီစိတ်ယုံလေးနဲ့ပတ်သက်တဲ့စစ်တဲ့ပေါ့နော်ဒီအရာကဒီပစ္စည်းရတဲ့ငွေကြေးရင်အားတွေပေါ့နော်အဲဒီတော့ဝန်ကြီးဌာနအနေနဲ့တော်တော်ပြည့်စုံမှာပေါ့နော်ဟို second wave ပစ္စည်းတွေရောတော်တော်ကျန်နေသေးတယ်ပေါ့နော်ဝယ်ထားတဲ့ဟာနောက်ထပ်ရမယ့်ဟာတွေရောအဓိကကျွန်တော်ဒီ HR ဘက်မှာ challenge ကြည့်ရမှာနော်စေတနာဝန်ထမ်းတွေပေါ့နော်အဲပြီးရခါကျရင်ဒီနာလူရေးဖွဲ့အစည်းတွေပေါ့ နိုင်တဲ့ပူပေါင်းဆောင်ရွက်ပြီးတော့ခုနဒီစေပူဆောင်ရွက်အစကွဲမင်းစင်တာအစပေါ့နော်ဒါတွေကိုတို့ပြန်လဲကြိုးပမ်းပြီးဆောင်ရွက်တာတော့ကြည့်ရပေါ့နော်ဒီနောက်ပိုင်းပေါ့ဒီတနနတဲ့မှာအဲကိုဗစ်တက်ဆိုပြီးတော့ပြန်ဝင်လာတဲ့နမိုင်ဝင်တယ်လို့ရှိရပေါ့နော
်လက်ရှိအချိန်မှာကိုဗစ်ဟာတရက်ထက်တရက်တိတိတသာတိုးလာရောမကပဲကူးဆက်မြန်တဲ့ဗီဇာပြောင်းပို၃မျိုးစလုံးမြန်မာနိုင်ငံကိုရောက်ရှိနေပါတယ်ပို့တွေ့လူနာတွေဟာရက်ဆက်တိုးလာသလိုပို့တွေ့လူနာတချို့ကိုစေယုံတွေမှာလက်ခံကုသဖို့ခက်ခဲနေတာကြောင့်နေအိမ်မှာပဲကိုယ့်ဘာသာကုသနေရသလိုအောက်ဆီဂျင်ရဖို့ခက်ခဲတာတွေလည်းဖြစ်နေပါတယ်ဆရာနာတင်ယူလိုက်ပြီးချိန်ကစလို့အကြမ်းမဖက်အာနာဖီဆန်ရေးလုပ်တဲ့ဆရာဝန်တွေသူနာပြုတွေနဲ့စေတနာဝန်ထမ်းတွေကိုစေုပ်ချုပ်ရေးကောင်စီကဖမ်းဆီးထောင်ချတာတမရအချင်းညပြအောင်လှုပ်ဆောင်မှုဆိုတဲ့ပုံမှန်905ကကြီတက်ခါအေးအေးယူဝရန်ထုတ်ဖန်းစီတာတွေလောက်တာတွေကြောင့်လဲအခုလိုကပ်ဘေးဂျုံအချိန်မှာကျမရေးဝန်တန်းအင်အားနဲ့စေတနာဝန်တန်းမလုံလောက်တဲ့ပြဿနာတွေကြုံနေရတာဖြစ်ပါတယ်ဒီလိုအခြေအနေတွေကဘလို့အကျိုးဆက်တွေဆက်ကြုံတွေ့ရမလဲဆိုတာတွေးဆဖို့တောင်ခက်ခဲနေရတဲ့အခြေအနေဖြစ်နေတယ်လို့နိုင်ငံရေးလှိလသုံးသပ်သူဦးတမောင်တန်းကထောက်ပြပါတယ
်ဒီတိုင်းဆက်သွားမယ်ဆိုရင်မြန်မာနိုင်ငံပြတ်သုံးခြင်းအလုံးစုံနဲ့စာပြီးဝင်နေပြီเนาะလူတွေတည်နေဆင်းရဲနေငတ်ပြတ်နေအခုလဲအခုလဲတမလာနေเนาะဝါစနာရိကာကိုရရတယ်ထုတ်ပြန်ထားပြီเนาะငမ်းပုခေါမမှုတွေလူเจ้าဖြစ်တဲ့လူเจ้าဆိုတာတတိကြက်ကြပြောရလို့ရှိရင်စစ်တက်เจ้าမြမတ်တမတော်เจ้าဖြစ်တဲ့ငမ်းပုခေါပါမှုမနီမာနိုင်လည်းရေးဆိုင်တော်တော်ရေးဆိုပါပဲ
လက်ရှိအခြေအနေတွေကိုကြော်လွှားနိုင်ဖို့အများဆုံးစဉ်းစားအဖြေရှာဖို့လိုအပ်နေပြီလို့လည်းဥတမောင်တန်းကပြောပါတယ
်ကုလသမဂ္ဂနဲ့အာဆီယံပြောနေတဲ့ဂျာဝင်နဲ့ဒါတရုတ်ကလည်းသဘောတူထားတယ်ရုရှားကလည်းသဘောတူထားတယ်အာဆီယံနိုင်ငံကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီကြီးတခုလာတယ်အာဆီယံကပြောထားတဲ့အချက်ငါချက်သဘောတူထားအပြန့်ဆုံးဆောင်ရွက်ပေးလိုက်လူတွေငဲ့ညာ
တဖက်မှာကိုဗစ်ကာယောဂါအပြင်စစ်ကောင်စီတပ်တွေကိုပြည်သူ့ကာကွယ်ရေးတပ် PDF အပါအဝင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကပါဝိုင်းဝန်းတက်ခတ်မှုတွေရှိနေတာကြောင့်တဖြည်းဖြည်းနဲ့ပြည်တွင်းစစ်ဖြစ်မဲ့ဘက်ကိုဥတည်နေတယ်ဆိုတဲ့အရေးလက္ခဏာတွေပေါ်ထွက်လာနေတာကြောင့်ဒီအချက်တဲတွေကိုဆွေးနွေးအဖြေရှာဖို့ဒေသရဲနိုင်ငံတွေအပါအဝင်နိုင်ငံတကာအသံဝိုင်းကပါတောင်းဆိုနေကြတာပါလက်ရှိအခြေအနေတွေကိုအများဆုံးမကူစားနိုင်ရင်မြန်မာနိုင်ငံဟာကြာရှုံးနိုင်ငံ fail state ဖြစ်လာနိုင်တယ်လို့နိုင်ငံတကာကသတိပေးပြောဆိုနေကြတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတော့မတ်စုအစီအစဉ်ကနေတင်ဆက်ပေးလိုက်ရပါတယ်ခင
်ဗျာ။ဒါကကျွန်တော်နားဆင်ခဲ့ရတာကတော့ blogger တွေသတင်းတော့မတ်စုအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့ blogger တွေပြောသမျှအစီအစဉ်ကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာအကူအညီလိုအပ်နေသူတွေကိုထောက်ပံ့ကူညီနိုင်ဖို့ဗြိတိန်နိုင်ငံရောက်မြန်မာမိတ်ဆွေတွေကအစားအသောက်နဲ့မုံမျိုးစုံကိုချက်ပြုတ်ရောင်းပြီးရန်ပုံငွေရှာနေကြပါတယ်။အထူးကူသမားတော်ကြီးတွေပါပါတဲ့ Front to Front UK အဖွဲ့ကမဝင်းငါအနှစ်ထုပ်ငချောက်ကျော်စတဲ့ဟင်းလျာတွေအထိပုံမှန်ချက်ပြုတ်ရောင်းချရန်ပုံငွေရှာနေကြတဲ့အကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာနေရဆွန့်ဘေးလွတ်ရာထွက်ပြေးနေရသူတွေဆေးရနာတိမ်မှုကြောင့်အလို့အကိုင်းတွေဆုံးရှုံးဒုက္ခရောက်နေကြသူတွေအတွက်ဗြိတိန်နိုင်ငံကအစားအသောက်ဝါသနာပါသူတချို့စုပြီးတော့ချက်ပြုတ်ရန်ပုံငွေရှာနေကြပါတယ်။ဆရာဝန်လိုကိုကျွမ်းကျင်တဲ့အသက်မွေးဝမ်းကြောင်းအလို့တွေကိုအချိန်ပြည့်လုပ်နေကြပေမဲ့အလို့အားရဲ့ရန်ပုံငွေရှာဖို့ဟင်းမျိုးစုံကိုချက်ပြုတ်ရောင်းချနေကြတာပါ။မြန်မာနိုင်ငံအတွက်ဗြိတိန်နိုင်ငံမှာလုပ်တဲ့စန္ဒပြပွဲတွေမှာအစားအသောက်တွေကိုစတင်ရောင်းခဲ့ရတာကနေအခုတော့မိုဟင်းကအနှစ်ထုပ်ငချောက်ကျော်စားတဲ့အသင်စားဟင်းလျာတွေကိုစားလိုက်ကနေပို့ပေးတဲ့အထိချက်ပြုတ်ရန်ပုံငွေရှာနေကြတာဖြစ်ပါတယ်။မိတ်ဆွေမှမိတ်ဆွေတို့လို့အဓိပ္ပာယ်ရမယ်။ Friend to Friend UK အဖွဲ့အကြောင်းအဖွဲ့ဝင်တယောက်ဖြစ်တဲ့လန်ဒန်မြို့ကကလေးအထုကူသမားတော်ကြီးဒေါက်တာလှမြတ်သူကအခုလိုပြောပြပါတယ်
။ February လတည့်ရက်နေ့နောက်ပိုင်းအာနာသိမ့်ပြီးအချိန်မှာဆိုလို့ချင်းဗမာပြည်မှာလူတွေကဆင်းရဲဒုက္ခတွေရောက်နေတယ်ပေါ့ရောက်နေတဲ့အချိန်မှာကျွန်တော်တို့တကယ်စင်တူပါနေပေါ့စိတ်မကောင်းဖြစ်ပြော support လုပ်ချင်တယ်ပေါ့နော်ဘယ်လို support လုပ်ရမလဲဆိုတော့စဉ်းစားတဲ့အချိန်မှာစစကြရတော့ friend to friend name မရှိခင်ပေါ့ဟိုအနေတကယ်ချင်းရှိအနေလက်လှမ်းမိရတကယ်ချင်းနေစုပြီးတော့ဗမာပြည်ကိုဟိုရှိနေတဲ့ CDM အနေနဲ့ကိုအရင်စပြီးတော့ပစံစလှူရပေါ့လှူပြီးတော့မှတဖြည်းဖြည်းနဲ့ကျွန်တော်တို့ group ကချက်ပြုတ်ဝါသနာပါရုပ်လည်းမြတော့ချက်ပြုတ်ပြီးတော့စာရောင်းနေပေါ့ဆရာရောင်းပြီးတော့ fundraising စာလုပ်တယ်ပေါ့ in addition to their monthly CDM group တွေကို donation လုပ်နေတဲ့အပြင်ပေါ့နော်ကချင်တို့ကရင်တို့ချင်းတို့ ဟိုလူတွေအတွက်ကို extra funding ရှာဖို့အဲ့ဒီအနေ protest ရှိတဲ့နေ့တွေမှာဈေးစကြောင်းကြရတယ်။ရောင်းချပြီးတော့အဲအားရတဲ့ပတ်စံတွေကိုဈေးရောင်းလို့ရတဲ့ပတ်စံတွေကိုအလတိုင်းမှာဒီတစ်ပတ်ကရင်ကိုလှူမယ်ဒီတစ်ပတ်ချင်းကိုလှူမယ်ဒီတစ်ပတ်ချင်းကိုလှူမယ်ဆိုတော့လှူဒန်းခဲ့ကြတယ်
အခုပေါ့နော်အားလုံးကဒီဒေါက်တာလာမြတ်တို့ပါအဝင်ပေါ့လေဒီ UK မှာအခုဒီ friend to friend UK အဖွဲ့မှာပါနေတဲ့သူတွေကကိုမကိုပြောရပဲဆိုရင်ကိုအလုပ်တင်တဲ့ကိုအဟိုမအားတဲ့ကြားရရပေါ့နော်အခုလိုမျိုးမြန်မာပြည်မှာဒုက္ခရောက်နေတဲ့သူတွေအတွက်ကိုအချိန်ပေးပြီးတော့ဒါအချက်ချပြုတ်ကြအရောင်းပြီးတော့ရံမုံငွေရှာကြတွေလုပ်နေကြရတယ်ဆိုတော့အဲ့ဒီအတွက်ကိုဘယ်လောက်ထိကိုကဟိုအားစိုက်ထုံးမှုဘယ်လောက်လုပ်ရလဲပြောချင်တာတော့ဘလောက်ထိပေါ့နော်လူချင်းတဲ့ဆန္ဒများလို့ဒီဗမာပြည်မှာဒုက္ခရောက်နေတဲ့သူတွေများတယ်ဆိုတော့အမြင်ရှိလို့ပါလဲရှင်
အခု F2F2 မှာပါတဲ့ group အလုံးပါဆိုလို့ရှင်တပတ်ကို5ရက်6ရက်အလုံးလုံးနေတဲ့လူတွေပဲအကုန်လုံးကဒီ group ရဲ့ရည်ရွယ်ချက်ဘာလို့လုပ်တာလဲဆိုလို့ရှင်အဲဒီ group ကငါတို့ရာတပတ်မှာ5ရက်ကနေ6ရက်အလုံးလုံးနေတယ်ဒါပေမဲ့ဗမာပြည်မှာဒီစစ်အစိုးရကိုတောင်းဆိုင်နေတဲ့လူတွေဆိုလို့ရှင်သူတို့ရဲ့အသက်တွေချွေးတွေပြီးတော့ကြတော့သူတို့ရဲ့လုပ်တွေသူတို့ရဲ့မိသားစုတွေကိုအပြက်စီးခံပြီးတော့တိုက်ခိုက်နေရထက်ဆိုင်ကျမတို့ရဲ့ group ကလောက်တာဆိုလို့ရှိရင်တဲမုံတမုံစာလောက်ပဲရှိရပေါ့နော်အဲ့ဒါအကြောင်းမလို့သူတို့တောင်ဒီလောက်လုံနိုင်ငါတို့ဒီလောက်တော့လုံတင့်နေဆိုပြီးရစိတ်နဲ့ပါဝင်ကူညီညီညီချင်းဖြစ်ပါတယ
်မြန်မာပြည်မှာဒီအကူအညီလိုနေတဲ့သူတွေအတွက်ကိုကူညီတဲ့ဒီ friend to friend UK အဖွဲ့ကနေပြီးတော့အဆော့ဆော့ပြောသလိုပဲဒီကြောင့်ကိုအားတဲ့ရက်မှာဆိုရင်စုပြီးတော့ချက်ချပြုတ်ကြတယ်ဆိုတော့အဲ့ဒီ hint ချက်တဲ့အကြောင်းလည်းသိပြရစေဟိုလူမှုကွန်ရက်ပေါ်မှာတွေ့ရတဲ့ဓာတ်ပုံတွေအများဆိုရင်တော့မြင်ရတဲ့လူတော်မှတကယ်ကိုဟိုဝယ်စားခြင်းစိတ်ပေါက်လောက်အောင်ကိုချက်ကြရဲဆိုတော့အကုန်လုံးကအချက်ပြုတ်ကျွမ်းကျင်တဲ့သူတွေလား hint တွေရောဘယ်လိုမျိုးဘာတော့ဖြင့်ချက်မယ်ဆိုတာမျိုးဘယ်လိုကြွေးချယ်ပါလဲရှင
်အဲဒီ group ထဲမှာ mainly ချက်နေတဲ့လူတွေကတော့ဟိုအရင်တည်းကရင်ချက်တာဝါသနာပွားလို့ချက်ပြုတ်စတောက်နေတဲ့လူတွေပေါ့နော်ဗမာအဓိကဗမာစားတောက်ကိုစားပြီးတော့ချက်ပြုတ်နေတဲ့လူတွေပေါ့နော်ဒါပေမဲ့အဲတချို့လူတွေဆိုလည်းအခုနောက်ပိုင်းလူတွေကဆိုလို့ရှိရင်သူတို့ချက်ပြုတ်အယံဝါသနာမပါပြီမဲ့ချက်တုံးမဲ့ခွာခွာနည်းနည်းပါးပါးကုလုံးလို့ရရင်လည်းကုလုံးလို့ရတဲ့လောက်ကလေးလိုက်ပြီးတော့ကုလုံးပြီးတော့ဟောတတက်တအားပတ်စံအပြင်ကိုအားပါsupport လုပ်နေကြပါတ
ယ်ဒီမြန်မာနိုင်ငံဖြစ်လာတဲ့အခြေအနေကြောင့်ပေါ့နော်ပြောချင်တာကဒီနိုင်ငံသားမှာရောက်နေမြန်မာတွေလည်းပို့ပြီးစုစုစည်းစည်းစည်းစည်းလုံးလုံးနဲ့ကူညီဖို့ဖြစ်လာတာလည်းမြင်ရတယ်လို့ဆိုတော့အခု friend to friend UK ရဲ့အဲ့လိုစုစည်းမှုစည်းလုံးမှုအကြောင်းလည်းပြောပြပါအောင်အဲ့လိုမျိုးဟိုပြောချင်တာကဒီတပတ်တော့ဟေးပါချက်ကြမယ်ဆိုပြီးတော့ချိန်တာမျိုးတွေကအစားပေါ့နော်အများကြီးတရားအရှင်းပြပါအောင
်အဲ့လိုပေါ့ protest တွေပါရှိတာပြီဆိုလို့ရှိရင်ပေါ့အဲ့လိုပေါ့နော်ချိန်ကြပြီးတော့ဒီတပတ်ဘယ်သူကပါလုပ်မယ်ဒီတပတ်ဆိုလို့ရှိရင်တယောက်ကအောင်ငါတော့ကျတာဟင်းချက်မဲ့ငါတော့ငါဟင်းချက်မဲ့ငါတော့ဒီမုတ်လုပ်မယ်ဆိုတော့အကုန်လုံးညှိနှိုင်းကြတယ်ပေါ့တခါကြားလို့ရှိရင်အခုနောက်ပိုင်းကဘာလို့ဖြစ်လဲဆိုတော့ကျမတို့ကဆက်မနျူဆိုတာပေါ့နော်အလိုဟင်းရည်လေးနဲ့အသားတစ်ခွက်နဲ့ငချောက်ကျော်နဲ့လို့ပေါ့နော်အလိုဆက်မနျူလေးတွေထုတ်တယ်ပေါ့နော်ဟိုနည်းနည်းလေးဟိုဒီဘာဆိုတော့ဟိုအပတ်တိုင်းလဲအဲဝယ်စားတဲ့လူတွေမယိုးဝအောင်လဲကိုကညာဒီ group အနေနဲ့စဉ်းစားရတယ်လေဘာလို့လဲဆိုတော့ဒီတမျိုးလေးပဲဒီလိုမျိုးလေးပဲချက်နေတယ်ဆိုလို့ရှိရင်ဝယ်စားရလို့ရလေပြင်းသွားမှာပေါ့မပြင်းရအောင်လေဟိုနည်းနည်းထူးထူးဆန်းဆန်းလေးဖြစ်အောင်ဒီတပတ်ငါတို့ဒါလေးဒီလိုလောက်ကြမယ်ဟဲ့ဒါဒီတပတ်ဒီလိုမျိုးလေးနင်းလောက်ကြမယ်ဆိုတော့နောက်ဆုံးတစ်ခါကျတော့ဘယ်လိုဖြစ်လဲဆိုတော့မိုဟင်းကထုတ်မယ်ဆိုပြီးတော့မိုဟင်းကအနှစ်အဲပေါ့နော်အဲ့လိုဒီမှာရတဲ့ငချင်းနဲ့စားချက်ပြီးတော့ဟိုနင်းလောက်တာတော်တော်ကြီးကိုအောင်မြင်ပါတယ်အဲအောင်မြင်ပြီးတော့လေတော်တော်ကြီးကိုလည်းအဲအားတစင် fan raising လို့ဝေလို့ဖြစ်လိုက်ပါတယ်ညာမွေးကကြတော့ protest ကိုမလာနိုင်တဲ့လူတွေပေါ့နော်မန်နေအဝေးကိုလည်း post ကနေပို့နိုင်ခဲ့ပါတယ်ပေါ့နော်ဆိုတော့အဲ every month or every fortnightly တစ်ပတ်တစ်ခါလောက်တော့ဟိုပေါ့တငယ်ချင်းတွေစုံပြီးတော့ဟိုနေအိမ်မှာပဲစုံရင်စုံတာမလို့ရှင်လဲအဲ့လို online နဲ့ပဲ meeting သဘောလောက်ကြပြီးတော့နောက်ပိုင်းလောက်ကြမလဲပြီးတော့ရလာတဲ့ဟိုအားကြီးဆိုလို့ရှင်လဲဘေးအဖွဲကိုလှူရင်ကောင်းမလဲဘယ်လိုလှူရင်ကောင်းမလဲဘယ်သူကတဆင့်လှူကောင်းမလဲအဲ့လိုမျိုးတွေလဲအဲညှိနှိုင်းပြီးတော့ဆောင်ရွက်ကြပါတယ
်နောက်ဆုံးပေးချင်တာတော့ပေါ့နော်ဒေါက်တာလာပြတ်သူဆိုလဲဒါကလေးထုခုဆရာဝန်ကြီးပေါ့လေလန်ဒန်ကဆိုတော့အဲ့လိုမျိုးကိုဟာကိုဒီတစ်ဖက်မှာလဲအလုပ်ကို full time အလုပ်လို့အချိန်ပြည့်အလုပ်လုပ်နေရတဲ့သူတယောက်နေနဲ့ကိုယ့်ရဲ့ရုံအားရမှာဒါမျိုးချက်နေရတာရောကိုယ့်အတွက်ဒါအပန်းဟိုအလုပ်ပို့တခုပင်ပန်းနေလို့ရောမမြင်ဘူးလားရှင်ရေရှည်ဖြစ်လာတော့လေ
full time လုပ်လို့နေပြီးတော့ weekend မှာတော့လောက်ကတော့လည်းနည်းတော့နည်းနည်းတော့ညရက်တော့မရှိဘူးပေါ့လေဒါပေမဲ့အဲကိုကနေစိတ်တက်နေပြီးတော့ငါအတွက်က physically ပဲ ငါပြစ်မှန်းတာပေါ့နော်ဗမာပြည်မှာဆိုလို့ရှိရင်အင်းဒီမှာဂျီဇက်လေးတွေရောဗမာပြည်မှာလူတော်တော်များများသူတို့သွေးနဲ့ချွင်းနဲ့ရင်းပြီးတော့ဟောတိုင်းပြည်ကိုဗမာပြည်ကိုကယ်ဆယ်ဖို့စ조사နေရပေါ့အဲ့ဒါကြောင့်မလို့ဆိုအဲ့အတွေးလေးကိုပြန်တွေးလိုက်ပြီလို့ရှင်ကိုပါကိုခွန်အားတွေပြန်တက်လာတယ်လို့ခန်းစားရပြီးတော့ဟိုဆက်လုတ်ချင်နေပါတယ်အဲ့လိုမျိုးလေးလေးရှိနေတဲ့အတွက်ကြောင့်ပင်ပန်းပင်ပန်းလည်းအဲမပင်ပန်းဘူးလို့ပဲအဲ့ဒါပြောရမှာပေါ့လေ
လန်ဒန်မြို့ကကလေးအထုကုသမားတော်ကြီးဒေါက်တာလှမြတ်သူဖြစ်ပါတယ်သူတို့ချက်ပြုတ်ရမုံငွေရှာပြီးလှူလိုက်တဲ့အလှူတွေကိုလက်ခံရရှိသူတွေစီကဝမ်းသာကျေးဇူးတင်ကြောင်းတုံ့ပြန်မှုတွေရတဲ့အခါမှာနောက်ထပ်ဟင်းတွေချက်ဖို့ခွန်အားဖြစ်ရတယ်လို့ပြောပါတယ်သူတို့လိုပဲအခုအညီလိုအပ်နေတဲ့မြန်မာနိုင်ငံကပြည်သူတွေအတွက်ကိုတက်နိုင်တဲ့ဖက်ပေါင်းစုံကနေအချိန်ပေးလှုပ်ပေးနေကြသူတွေနိုင်ငံဆုံးမှရှိနေကြပါတယ်ရှင်ကျွန်မဆုမြတ်မောပ
ါမဆုမြတ်မောတင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်နားဆင်ကြရပါခင်ဗျာခုဆက်ပြီးစီးပွားရေးကဏ္ဍကိုတင်ပြပေးပါဦးမယ်အပူချိန်မြင့်တက်လာမှုမိုးခေါင်ရေရှားမှုမိုးရွာသွန်းမှုအပြောင်းလဲနဲ့ရုတ်တရက်ရေကြီးမှုနဲ့အတူရာသီဥတုပြောင်းလဲမှုကြောင့်ကမ္ဘာပေါ်ကလက်ဖက်ထုတ်လွှတ်မှုအများဆုံး၄နိုင်ငံရဲ့အနာဂတ်ကိုချင်းချောက်နေပြီလို့သုတေသနပညာရှင်တွေကပြောပါတယ်ရာသီဥတုပြောင်းလဲမှုကြောင့်အလားမဲ့2050ပြည့်နှစ်အရောက်မှာကင်ညာနိုင်ငံရဲ့အကောင်းဆုံးလက်ဖက်ထုတ်လွှတ်မှုအခြေအနေ၄ပုံ၃ပုံကျော်လျော့ကျသွားမှာဖြစ်ပြီးစိုက်ပျိုးထုတ်လွှတ်သူတွေနဲ့လုပ်သားတွေအပေါ်ရိုက်ခတ်တက်ရောက်နိုင်ခြေရှိတယ်လို့မကြခင်ကထုတ်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ် AP သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမှတ်တင်ထက်ကတင်ပြပေးပါမယ်ခင်ဗျာ
ကင်ညာနိုင်ငံမြို့တော်နိုင်ရိုဘီနဲ့ရှစ်မိုင်ခွဲကျော်လောက်အကွာမှာရှိတဲ့ကင်ဘူးကောင်တီကလက်ဖက်ခူးသူတွေဟာတိတ်ပြီးတော့တံပိုးကြီးလာတဲ့လက်ဖက်တွေကိုခူးဆွံ့နေကြပါတယ်ကင်ညာဟာကမ္ဘာမှာလက်ဖက်ချောင်အမဲလို့ခေါ်တဲ့ Black Tea တင်ပို့မှုအများဆုံးနိုင်ငံဖြစ်ပြီးလက်ဖက်ရည်ကြိုက်တဲ့ Britain ကိုလက်ဖက်ချောင်အများဆုံးတင်ပို့သူလည်းဖြစ်ပါတယ်ဒါပေမဲ့လည်းဒီနှစ်ပိုင်းတွင်မှာသီးနှံကတိတ်ပြီးမကောင်းလှပါဘူးအကြောင်းကတော့ရာသီဥတုမမှန်တာကြောင့်ဖြစ်ပါတယ်မီးတောင်မြေဩစာကျွဲပြီးနွေရာသီရှည်လျားတဲ့ကင်ညာနိုင်ငံဟာတစ်ချိန်လုံးကတော့လက်ဖက်ဆိုင်ဖို့အခြေအနေအကောင်းဆုံးဖြစ်ခဲ့ပြီးမယ်လေအခုတော့ရာသီဥတုပြောင်းလဲမှုရဲ့ရိုက်ခတ်မှုကိုစပြီးတွေ့နေရပါပြီမိုးရွာသွန်းမှုမမှန်တာကြောင့်ရေကြီးတာနဲ့မိုးကောင်ရေရှားမှုတွေပိုပြီးတော့ဖြစ်လာပါတယ်အပူချိန်ကလည်းမြင့်လာတာကြောင့်နှစ်နဲ့ချစ်ပြီးအသေးအချာဆောင်ရှောက်ရတဲ့လက်ဖက်ဆိုင်ပြုတ်ရေးမှာအခက်အခဲတွေ့ရပါတယ်တချို့လေသမားတွေအတွက်ကတော့အတော်လေးကိုပဲခက်ခဲနေကြပါပြီ
This tea was planted when I was young 1959
ကျွန်တော်ငယ်ငယ်1959ခုနှစ်ခရိုင်ကဒီလက်ဖက်ပင်တွေကိုစပြီးစိုက်ခဲ့တာပါအဲ့ဒီတုန်းကဆိုရင်မိုးလည်းကောင်းပါတယ်ကြည့်လိုက်ရင်တော့အကြည့်နဲ့တူပါတယ်မိုးများတာကြောင့်တလကို၄ချိန်လက်ဖက်ခူးရပါတယ်ခုနှစ်ရက်တခါလက်ဖက်ခူးရတာပါအခုတော့ရာသီဥတုပြောင်းလာတာကြောင့်ကျွန်တော်တို့လည်းပြောင်းရပါတယ်မိုးမရွာတာကြောင့်အရင်လိုအထွက်မကောင်းတော့ပါဘူးအရင်က၄ချိန်ခူးနေရတာကနေအခုတော့2ချိန်ပဲခူးရပါတော့တယ
်။လေသမားဂေဘရီယယ်မွာတာမာဘူဂါကအခြေအနေကိုရှင်းပြခဲ့တာပါ။တစ်ဖက်တစ်လမ်းကဝင်ငွေထက်ရအောင်ကြိုးပမ်းတဲ့အနေနဲ့သီးနှံအမျိုးမျိုးပြောင်းပြီးတော့စိုက်နေတဲ့သူကအခုတော့ရာသီဥတုထံပို့ပြီးတော့ခဏရေရှိတဲ့နတ်နတ်ပင်တွေပြောင်းပြီးတော့စိုက်နေတယ်လို့ပြောပါတယ်
။ These pineapples we are not growing here. And but now because of the climate change.
နနက်ပင်တွေအရင်ကဒီမှာမစိုက်ပါဘူးအခုတော့ရာသီဥတုကပြောင်းလာတာကြောင့်နနက်ပင်တွေဒီမှာစိုက်လို့ရတာပါဒါကြောင့်လဲကျွန်တော်လဲပြောင်းပြီးစိုက်နေရတာပါအခုတော့တစ်ဖက်တစ်လမ်းကဝင်ငွေရဖို့ကျွန်တော်စိုက်နေရတာပ
ါလက်ဖက်ခူးလှုပ်သားတွေလည်းထိခိုက်ပါတယ်ကင်ညာနိုင်ငံရဲ့လက်ဖက်စိုက်ပျိုးထုတ်လုပ်မှုကနိုင်ငံရဲ့အသင်းတင်ကုန်ထုတ်လုပ်မှု GDP ရဲ့400ခန့်နှုန်းလောက်ရှိပါတယ်ဂျိန်းဝမ်ဂွီကငငယ်ကလေးကလက်ဖက်ခူးသူပါသူကြောင်းတက်ဖို့မိသားစုကငွေချေးမတက်နိုင်ခဲ့ပါဘူး။ဒါကြောင့်လဲလက်ဖက်ဆိုင်ပြိုးရေးလုပ်ငန်းမှာဝင်ပြီးတော့အလုပ်လုပ်ခဲ့ပါတယ်။လယ်သမားတွေလက်ဖက်မဆိုင်တော့ဘူးဆိုရင်သူလဲဝင်ငွေရော့ပြီလို့ပြောပါတယ
်။ဒါပြိုးသူမစံဒီမူနီနိ။နေဒီတော့သူကလည်းလည်းလည်းရေကမှုနော်။
အခုဆိုရင်လက်ဖက်ခင်းပိုင်ရှင်တွေကိုတွေ့မယ်ဆိုရင်သူတို့အနေနဲ့မျှော်လင့်ချက်ကုန်နေပါပြီတဲ့လက်ဖက်ပင်တွေနှုတ်ပြပြီးနတ်နတ်ပင်လိုတခြားသီးနှံတွေပြောင်းပြီးဆက်ရမလားဆိုတာကိုလေ့လာနေကြပါပြီတဲ့ဒီလိုဖြစ်လာမယ်ဆိုရင်တော့သူတို့အတွက်ဝင်ငွေရှိတော့မှာမဟုတ်ပါဘူးလို့လက်ဖက်ခူးတဲ့ဂျိန်းဝမ်ဂွီပြောခဲ့တာပါအရင်ကဆိုရင်ရာသီဥတုကတိတ်ပြီးကောင်းပါတယ်တဲ့မိုးကလည်းကောင်းတာကြောင့်သူတို့လက်ဖက်ခူးရတာမှာမြေကြီးကဆွဆွပြီးလက်ဖက်ကလည်းကောင်းပါတယ်လို့လက်ဖက်ခူးတဲ့ဂျိမ်းကပြောခဲ့တာပါ အခုတော့ရာသီဥတုကတနေ့ပြီးတနေ့ပြောင်းနေပါတယ်။နေပူရာများလို့လက်ဖက်တွေဆိုရင်6တွေ့နေတာကြောင့်ခူးရင်လည်းအသိပ်ပြီးတော့မရပါဘူးတဲ့။တစ်ခါတခါမိုးရွာပြီးမဲ့မိုးရေလုံလောက်အောင်မရတာကြောင့်အရင်ကနဲ့ရှင်ရင်ရာသီဥတုကတအားပြောင်းလဲသွားပြီလို့လက်ဖက်ခူးတဲ့ James ကနှိုင်းရှင်ပြောပြခဲ့တာပါ။ရာသီဥတုပြောင်းလဲတာကြောင့်2050ပြည့်နှစ်အရောက်မှာကင်ညာရဲ့အကောင်းဆုံးလက်ဖက်စိုက်ပျိုးထုတ်လုပ်မှုအခြေအနေက26ရာခိုင်နှုန်းကျော်ကျဆင်းမဲ့အကြောင်း2021ခုနှစ်မေလအတွင်း Christian Aid အကူအညီပေးရေးအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာကဖော်ပြပါတယ်။ပြည်မြလက်ဖက်စိုက်ပျိုးမှုအခြေအနေက2050ပြည့်နှစ်အရောက်မှာ39ရာခိုင်နှုန်းရော့ကျမယ်လို့လည်းအစီရင်ခံစာကဖော်ပြပါတယ်။လက်ဖက်စိုက်သူတွေအနေနဲ့စိုက်ပျိုးရေးမလုပ်တဲ့ဒေသအသစ်တွေကိုရွှေ့ပြောင်းဖို့ကလည်းတိတ်ပြီးတော့ခက်ခဲမယ်လို့သူတေသနာပညာရှင်တွေကမှတ်ချက်ပြုပါတယ်။ကင်ညာစိုက်ပျိုးမွေးမြူရေးနဲ့ငါးလုပ်ငန်းဌာနကရာသီဥတုပြောင်းလဲမှုဆိုင်ရာကြွမ်းကျင်သူဘာရိုနီကာနက်တူးကအခုလိုပြောပါတယ
်။ We have reports saying that by
2050 2050ပြည့်နှစ်အရောက်မှာဒေတာတွေလက်ဖက်စိုက်ပျိုးမှုကထက်ဝက်လောက်ကျသွားနိုင်တယ်ဆိုတဲ့အစီရင်ခံစာတွေရှိပါတယ်။ဒါကြောင့်လက်ဖက်စိုက်ပျိုးထုတ်လုပ်နေကြတဲ့လက်ဖက်စိုက်ပျိုးထုတ်လုပ်မှုကိုမှီခိုနေကြတဲ့လယ်သမားတွေဟာရာသီဥတုပြောင်းလဲလာတာနဲ့အတူပိုပြီးတော့ထိခိုက်သက်ရောက်မှုရှိနေတာဖြစ်ပါတယ်လို့ပြောခဲ့တာပ
ါ In Kenya we are advocating for what we call climate smart
လယ်သမားတွေအနေနဲ့စိုက်ပျိုးထုတ်လုပ်မှုတိုးမြှင့်စေရေးနဲ့လယ်သမားတွေအနေနဲ့ပြုလွယ်ပြင်လွယ်ဖြစ်ရေးအတွက်ကင်ညာမှာရာသီဥတုနဲ့လိုက်ရောညီတွေဖြစ်မဲ့စိုက်ပျိုးရေးဖြစ်စေဖို့စီယုံဆောင်ရွက်နေကြောင်းလည်းသူကပြောပါတယ်ကျွမ်းကျင်သူတွေကရာသီဥတုပြောင်းလဲမှုရဲ့အန္တရာယ်ကိုသတိပေးနေကြချိန်မှာပဲကင်ညာရဲ့လက်ဖက်စိုက်ပျိုးသူလယ်သမားတွေအနေနဲ့တော့လက်ဖက်ထုတ်လုပ်မှုကျဆင်းလာတာကိုတွေ့နေကြရပါပြီ2019ခုနှစ်အောက်တိုဘာလနဲ့နိုဝင်ဘာလလယ်ပိုင်းအတွင်းအရှေ့အာဖရိကနိုင်ငံကင်ညာမှာမိုးရွာသွန်းမှုကပြင်းမြတ်တဲ့400ရာခိုင်နှုန်းထိတိုးလာတာကြောင့်ရေကြီးတာတွေဖြစ်ခဲ့ပါတယ်ရာသီဥတုပြောင်းလဲတာကြောင့်ကန္တာယကျိုင်းကောင်တွေချရောက်စီပြီးဒီကျိုင်းကောင်တွေတွားရလမ်းကြောင်းတစ်လျှောက်တီးနံတွေကိုလည်းဖျက်ဆီးစားတောက်ကြပါတယ်။လက်ဖက်ဆက်ပြိုးထုတ်လုပ်မှုဒေသတွေအပေါ်အထူးကြိုက်စေတဲ့ရာသီဥတုပြောင်းလဲမှုမြန်ဆန်လာတဲ့အခြေအနေကိုကာကွယ်နိုင်ရေးအတွက်ကတော့ဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုရှော့ချရေးတာဖြစ်တယ်လို့ Christian Aid အဖွဲ့ရဲ့အစီရင်ခံစာကတိုက်တွန်းထားပါတယ်ရှင်။
မတင်ဂီတိုင်းစီစဉ်တင်ဆက်တဲ့စီးပွားရေးစီစဉ်ကိုနားဆင်ကြကြရပါခင်ဗျာဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ View American အတန်းကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်ခင်ဗျာမြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းဓာတ်ခွဲနမူနာပေါင်းစုစုပေါင်း 14,432 ဦးကိုစစ်ဆေးခဲ့တာမှာကိုဗစ်ပိုးကူးစက်နေသူ9014ဦးတွေ့ရှိခဲ့တဲ့အကြောင်းကျန်းမာရေးဌာနရဲ့ည7နာရီညချက်မှာဖော်ပြထားပါတယ်။ဒါအပြင်သေဆုံးသူလည်း89ဦးထပ်တိုးခဲ့တာကြောင့်ပိုးကူးစက်သူနဲ့သေဆုံးသူအများဆုံးအဖြစ်ဆန့်ကျင်တင်ခဲ့တဲ့နေ့ဖြစ်ပါတယ်။ဒီချိန်ထဲမှာပဲမြန်မာနိုင်ငံတဝန်းကိုဗစ်တတိယလိုင်းအရှိန်မြင့်ဖြစ်ပေါ်နေတာကြောင့် Stay at home မလိုအပ်ဖဲအပြင်မထွက်ရအမိန့်ကြေညာတဲ့မြို့17မြို့ကိုထပ်တိုးလိုက်ပြီးဖြစ်တာကြောင့်စုစုပေါင်းstay at home ကြေညာထားတဲ့မြို့80ကျော်သွားပြီဖြစ်ပါတယ်ခင်ဗျာနိုင်ငံတော်အတိုင်ပင်ခံပို့ကိုတော်ဆန်းစုကြည်ကိုစစ်ကောင်စီကအဂတိလိုက်စားမှုနဲ့နောက်ထပ်အမှု၄မှုထပ်တိုးတရားစွဲလိုက်ပါတယ်အဲ့ဒီထပ်တိုးအမှု၄မှုထဲမှာမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်နဲ့အတူဆွဲဆိုထားတဲ့အမှုတမှုလည်းပါတယ်လို့သူ့ရဲ့ရှင်းနေတွေကပြောပါတယ်အရင်ကဆွဲထားတဲ့အမှုတွေကအမှုနှစ်ခုကိုနေပြည်တော်တည်ထောင်တရားရုံးမှာဒီကနေ့ဇူလိုင်လ12ရက်နေ့မှာစစ်ဆေးခဲ့တာမှာတရားစွဲသူတွေဘက်ကဥပဒေနဲ့မညီတဲ့လှုပ်ရက်တွေတွေ့ရှိခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံကိုကိုဗစ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးပြီးတိစုံမှုကလည်းများလာတဲ့အတွက်ဖမ်းဆီးခံနေရတဲ့ဒေါက်ဆန်းစုကြည်ကမြန်မာလူထုအတွက်စိုးရိမ်ပူပန်နေတယ်လို့ရှင်းနေဖြစ်သူတွေကပြောပါတယ်ကိုဗစ်ရောဂါထိန်းချုပ်ရေးအတွက်လူထုအချင်းချင်းညှို့ကြဖို့ပန်ကြားတယ်လို့လည်းရှင်းနေဦးခမောင်စောကပြောပါတယ်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဖေဖော်ဝါရီ10ရက်နေ့ကလေးကအနာသိမ့်ပြတဲ့နောက်မှာဖန်စီထင်းထင်းခံထားရပြီးတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေချုပ်ဖောက်မှုအပါအဝင်ဆွဲချက်အတော်များများနဲ့အမှုရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာအိန္ဒိယမှာနေ့စဉ်ကိုဗစ် -19 တနင်္ဂနွေနေ့က4000 အောက်ကိုကျသွားပြီးဒီကနေ့တနင်္လာနေ့မှာလည်း24နာရီတွင်ပိုးတွေ့အတီးပြူလူနာ 38,000 ကျော်ရှိခဲ့တဲ့အကြောင်းကျမကြီးဝန်ကြီးဌာနကကြေညာလိုက်ပါတယ်ခင်ဗျာဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုံမွန်ဖြစ်ပါတယ်စပန်းဆန်ရအင်ဂျင်နီယာကတော့ဘီလ်ကစ်တင်ဖြစ်ပါတယ်ကျွန်တော်ကတော့ဇုံဝင်လိုက်ပါဗီဒီယိုအစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ